ถ้าจะมาดองเน็ตมันทำอะไรอย่างอาศัยสังคมนี้เพราะสัตว์ในการทำดองอย่างธรรมชาติเดิมนี้ตอนนี้เราจะต้องเน็ตทำสังคมนี้พอดูมาแล้วตอนนี้ตอนนี้ได้เวลาที่ใช้ต่อสังเกตเลยทิศนาที่แยกไปพระเจ้าเล่าคนเสกุชิสันนันยาโลกเห็นตัวผู้สิที่ดำเนินธรรมะเป็นผู้สังเวยโลกเห็นตัวนี้มานั่งอยู่ตอนเดินเล่นอยู่ด้วยนี่ก็ละอามาเดียธรรมะดานะอามาดาดานะสิทธิ์พระเจ้าอัตโนเตยาติจิตเจ้าเตยาดีนะเกเรยะพระองค์ရောနာလည်းဖြင့်ရှင်တော်မြတ်ဗျာ၏မဟာကရုဏာဘုံကိုအာယုန်ပြုသာတိကျွက်သောအတော်ဝန္ဒနာပနာမအာဒီကသာသာကိုယေရှုပူဇော်ခြင်းဖြင့်စတင်ရအောင်ယောကဘံတော်ဒီဟိတိယပမိယကာလန္တောတောတိဒုကရာတိခေရံကတောလောကဟိတယနာသောသောမတရုဏိကတတ္တကာယောနာသောဝိနိယမြာစွာသတ္တဝါတိသံသာစီပါလူလာတောင်းတကုန်ပေါင်းခါသဖြင့်နာထအမိညာချင်းရှင်တော်မြတ်ဖရာသည်ကဗ္ဗဂောတိပိဂရေကဗ္ဗအရေးအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်နိယံဤကတိုင်တာဘုရားခြင်းငါမစွာနိုင်ပါသောကာလနေအသိချင်းသိင္ဒီကမာရှိကြတော်ကာလပတ်တော်လောကဟိတယတ္တလောကဤအကျိုးစီးပါအလုံးသာတတိဒုက္ခရာနိဥ္စာအသက်ချင်းလည်းသာဣဒ္ဓကြီးမသမီးသာနေတထာစနေစွန်ရင်းကြီးကိုစေတိထဝေ90အစုအလုံးခဲ့တော်အမှုတော်ကိုကရောတော်မြတ်ဖြစ်ရာဤတန်ကျိုးကိုခေရန်လေချင်းမြလုံးအတန်ဆုံးလည်းတလုံးစေဝံကိုရောဤမြန်မာနေတော်ဘဒောဝဒနံတိကံများစွာရောက်တော်မူတဲ့အရှာလေးမဟာကရဏီကသောတတဝါများရေဝေသားရဲ့သူတနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတန္တနာတတဝေနီယာများစွာတတဝါဤသမ္မာစီပါလူလာတောင်းတကုန်ပေါင်းခါသည်ဖြင့်နာထမြညာသူရှင်တော်မြတ်ဖရာနမောယုတိကြောင့်ပြောမှန်ကိုပြော၏ကရောယုကျူရှိခိုးခြင်းသည်အတုဘဝတုစင်စစ်မသိဖြစ်ပါစေသတည်းမြတ်လူမျိုးရဲ့တရားသူချင်းအကြောင်းဆိုသိကြတယ်။ပါဠိကတော့ဓမ္မတ္ထဥပဒေအတိုင်းခိုင်ခိုင်မာမာယက်တည်ပြီးတော့မှုခင်ကိစ္စကိုဆုံးဖြတ်တဲ့ပုဂ္ဂိုလ်လို့တရားသူချင်းအပြည့်ရှိတဲ့ရှိပုဂ္ဂိုလ်အပြည့်ရှိတယ်မရှိတဲ့ပုဂ္ဂိုလ်မရှိဘူးလို့တရားဥပဒေကိုအတိုင်းဆုံးဖြတ်ပေးတာအဲဒီတရားနဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့နေရာမှာအကြီးအကဲဖြစ်လို့တရားသူကြီးလို့သူကြီးဆိုတဲ့အဓိပ္ပာယ်အကြီးအကဲကိုပြောတာတရားဥပဒေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ပေးနိုင်တဲ့ဇာတိမှာတရှိနေတဲ့ပုဂ္ဂိုလ်တရားသူဘာသာလူသားတွေဟာတဖြည်းဖြည်းလူရဲ့အကျင့်တွေကတောင်းတဲ့အကျင့်တွေတဖြည်းဖြည်းတွေ့ဖြီးလာခဲ့ကြတယ်။ကဘာဥက္ကတာကလူတွေကအမတမကောင်းတယ်လို့ပြောတယ်။လောက်ထိကောင်းတယ်လို့ဆိုရင်လူတွေကကိုယ်ပိုင်အလင်းရောင်နဲ့နေနိုင်နေထိအောင်တန်ရှင်းစင်ကြယ်ကြတယ်။ကောင်းကင်မှာသွားလာနေထိုင်ပြီးတော့ ခြားအစာစာတွေမစားဘဲနဲ့ကိုယ်ဘဝကိုကျဉ်းနဲ့နေတဲ့ပိဋိနဲ့ပဲလူရည်ဟာလူကြီးဘဝဥက္ကလမှာနေခဲ့ကြတယ်လို့ဘုရားဘာသာကျမ်းစာတွေအရသိချာကဗမာလူတွေဟာဘလို့စတင်ပေါ်လာတယ်လို့ဆိုတာကိုဘုရားမြတ်စွာရဲ့အခင်ရတုတ်တန်မှာတိတိကျကျခေါ်တာရှိအခင်ရဆိုကဗာဥပ္ပကြောင့်တိပေါ်စေဆိုတဲ့အခါဆိုလူတွေရဲ့အစာညာဆိုတော့တိလူတွေရဲ့ဘလို့စတာလဲဆိုတိတခြားဘာသာတွေကတော့ဘုရားသခင်ကဟောစေတာကစာခဇင်းရှင်ဆိုတာပပတကယ်ခဇင်းတာကမိမိကိုယ်မိမိရဲ့ခဇင်းတယ်သူတိုင်းလူတိုင်းကကိုကောင်းတယ်ကိုပဲမကောင်းတယ်ကိုပဲဆိုတာလက်တွေ့အရာဆိုလို့ရှိရင်ခဇင်းရှင်နဲ့ဘာမှမဟုတ်ဘူးမိမိကိုယ်တိုင်စိတ်နဲ့သဘောထားတွေတိုင်လုံဆောင်လုံကံနေမှုပေါ်မှာမိမိပြီးတော့သွားအဲ့တော့ဒဝါဟုကလားလူလောကကြီးပေါ်လာတဲ့အချိန်မှာလူသားတွေဟာဘယ်ပုံဖြစ်လာတာလဲလို့ဆိုပါစို့။ဇမတ်ကြီးရောက်ရှိပြီးတော့ဇမတ်တန်းကုန်တဲ့သရဝါအချို့ဇမတ်အဆင့်လည်းမဟုတ်ပဲနဲ့သရဝါအတူတူအနေနဲ့လူပြည်တရားဌာနမှာပထမလူသားတွေအနေနဲ့လာပြီးတော့ဖြစ်တယ်လို့ဒီလိုဆိုတော့အဲ့တော့လူတွေရဲ့အစဇမပြေကလို့ပြောတာဇမပြေကဇမတို့သိဆုံးပြီးတော့လူကြီးမှာလာရောက်ပြီးတော့ပထမဆုံးလူသားလာဖြစ်အဲ့လိုလူသားလာဖြစ်တဲ့အချိန်မှာအမေလည်းရှိဘူးအဖေလည်းရှိဘူးဩပပတိကပဋိသင်္ဍေလို့ခေါ်တယ်ဘွားကလည်းကိုတင်ရှားဖြစ်လာတဲ့မွေးကြီးကနဲ့ဒီလောကမှာမွေးလာအဲ့လိုမွေးလာတဲ့လူသားတယောက်အချင်းတိလာအမဓမ္မကောင်းတဲ့အချင်းတိလာအမဓမ္မကောင်းတော့စိတ်တော်ရတဲ့ကအမဓမ္မတန်ရှင်းတယ်စင်ကြဲတယ်စိတ်တန်ရှင်းတော့ယုတ်တွေကလည်းတန်ရှင်းတယ်ချိန်လည်းလည်းကောင်းနေမှာဖြိရှားသွားလာနိုင်ပြီးတော့ကိုယ်ပိုင်အလင်းအောင်နဲ့နှစ်ပေါင်းချာရှိမှာနေကြရတာနေတာစပြီးတော့လူတွေဟာတချင်းချင်းနဲ့အကျင့်စာတွေကယူခဲ့တဲ့စီစာတွေကိုချက်။ကျင့်စာတွေကပြည့်စုံလာတယ်ဆိုတာပထမဆုံးဘာဖြစ်လဲဆိုတော့ဝိတ္တာဉာဏ်နဲ့ပုံစံပထမဆုံးစာဖြစ်တယ်။အဲ့ဒီတွင်တာမှုတမဲ့မှုကဒီလိုတဖြည်းဖြည်းအလိုမကျတဲ့အခါဒေါသစိတ်ကြီးဝင်တဲ့အခါမှာမာနကိုယ်နဲ့တာတဲ့ပုဂ္ဂိုလ်မနာလိုတဲ့အခါမှာအိဒါအဲဒီလိုအကုသိုလ်တရားတွေမှာတဖြည်းဖြည်းလူတွေရဲ့စိတ်ထဲမှာဖြစ်ပေါ်ပြီးတော့လာဖြစ်ပေါ်ပြီးလာနေတဲ့အမြတ်လူတွေရဲ့ရုပ်ခန္ဓာကိုယ်ကလည်းပြောင်းလဲမှုတွေဖြစ်ပေါ်နေတယ်နောက်ဆုံးမှာအလင်းရောင်တွေကွယ်သွားတယ်ကောင်းငင်ပြန်နိုင်တဲ့အလေးထားကနေသရောကြာပါဘူးကောင်းတယ်လို့မပြန်နိုင်တဲ့အလေးထားမျိုးရောက်ပါတယ်ဘုရားမြတ်စွာဟောကြားတဲ့အခင်ညာတုတ်တန်ဒေသနာမှာကဘာဥ့အကြောင်းအတိကောင်းခရာကိုသူဟောတာအဲ့တော့လူသမိုင်းကိုကြည့်မယ်ဆိုလို့ရှိရင်အကောင်းကနေအဆိုးဘက်တဖြည်းဖြည်းရွေ့လာတဲ့အခါလူတွေမှာဘာဖြစ်လာတော့ဆိုတော့ပက္ကမှုတမက်မှုတွေပေါ်မှာနောက်ထပ်တူးလာရတော့သိမ့်ပိုင်မှုတွေပေါ်လာ။သိမ့်ပိုင်မှုတွေပေါ်လာတဲ့အခါမှာဘာချက်စစ်ပေါ်လာလို့ဆိုကိုဟာကိုကာကွယ်တယ်၊သူများဟာကိုရအောင်ယူတယ်ဆိုရင်မကောင်းတဲ့အကျင့်တွေပေါ်လာတယ်။အဲ့လိုပေါ်လာရင်ကနေပြီးတော့
လူလောကဆုံးပစ္စည်းပစ္စည်းလာတော့အစင်းလာတဲ့ရက်ကိုထိမ့်ဖို့တိမ့်ဖို့လူကောင်းနဲ့လူဆိုးဖက်ချဖို့လူတိုင်းဆိုးတာတော့မဟုတ်ဘူးဆိုးတဲ့လူတွေအချင်းချင်းပေါ်ပေါ်လာသည့်တခြားပုတ်ချုပ်တဲ့မင်းဆိုတာလူလောကမှာပေါ်လာတာလူအချက်ကြောင့်ပေါ်လာတာဘဝဥက္ကဏ္ဍမှာအစလုံးပေါ်တဲ့မင်းကိုလူတွေကအတိမတ်ပြုပြီးတော့တင်မြောက်တာဖြစ်သွားကြမဟာသမဒမင်းလို့ခေါ်တယ်သမဒဆိုတဲ့တော်ကအများကတင်မြောက်ခြင်းသဘုတ်တင်မြောက်ခြင်းတင်မြောက်အပ်တဲ့ပုဂ္ဂိုလ်လို့ပြောဆိုလိုတာပေါ့ဒီကနေ့ချက်ပါလဲအဲ့ဒီအသုံးနဲ့သုံးတဲ့သမဒသမဒနော်သမဒဆိုလူတွေကတင်မြောက်ဘယ်လိုပုဂ္ဂိုလ်တင်မြောက်လို့ဆိုလူတွေအတန်းဝဲနေမှာအချင်းစာရိတာပဲကောင်းတယ်စိတ်တွေသဘောထားပဲအတန်းမကောင်းတယ်ကိုချင်းတရားအတန်းမကောင်းတယ်ကျုပ်စင်အင်္ဂါလဲချီယူတပ်ပယ်ရှာဆင်းအင်္ဂါလဲနှပ်ပါအဲ့ဒီလိုဘယ်လိုက်ခြင်းမရှိအဂတိဒီကပလိုက်စားတဲ့တိမတ်တော်မှတဲ့ပုဂ္ဂိုလ်မျိုးကိုလူတွေကရွေးချယ်ပြီးဟုတ်ချုပ်ပါလူတွေပေါ်မှာဟုတ်ချုပ်ပါဟုတ်ချုပ်တဲ့အခါမှာရှုပ်ချရမယ့်ပုဂ္ဂိုလ်ဆိုရင်ရှုပ်ချပါကဲ့ရဲ့ရမယ့်ပုဂ္ဂိုလ်ကဲ့ရဲ့အပြစ်ခံပေးရမယ့်ပုဂ္ဂိုလ်ပေးပါအဲ့ဒီလိုအလုပ်တွေလုပ်နေပြီးတက်ကြပုဂ္ဂိုလ်ကိုစီးပွားရှာမဆန်းနိုင်လို့ဆိုလို့ရှိရင်ကျန်တဲ့လူတွေကဆယ်ဘုတ်တဘုံအခွန်ကဏ္ဍပေးပါမယ်ဆိုတကယ်ရတော့တန်ကြီးဟုတ်ချုပ်တဲ့မင်းဆိုလူတွေကအစတင်ပြီးတော့ပေါ်ထွက်လာတယ်။ငါကတော့လူတွေကိုအုတ်ချုပ်တဲ့လူဆိုမရှိဘူးနော်။အုတ်ချုပ်ကိုယ့်ကိုကောင်းနေတာ။အစိုးရပေါ်လာတဲ့အခါဆိုးတဲ့လူတွေကိုထိမ့်ဖို့တိမ့်ဖို့လိုအပ်ချက်ရှိတယ်။မဟာတက္ကဆိုမင်းလောကပေါ်လာ။ပေါ်လာတော့အစိုးရရက်သွားသလားလို့ဆိုမရဘူး။အစိုးရတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတိုးလာ။တိုးလာတဲ့အခါကျတော့ဘာလို့လုံလာရတော့ဆိုတန်းကြီးမှာဘာလို့ရင်ဘယ်လိုပြစ်ဒဏ်ပေးရမလဲဘာလို့ရင်ဘယ်လိုပြစ်ဒဏ်ပေးရမလဲပြစ်မှုတွေနဲ့ပတ်သက်ပြီးတော့ဥရိချမ်းမတ်မှုတွေဆောင်ရတာကြတာပြန်ပေါ့မတရားတဲ့ကိစ္စတွေဖြစ်ပေါ်လာတယ်အဲ့ဒီဖြစ်ပေါ်လာတဲ့ကိစ္စတွေနဲ့ပတ်သက်ပြီးလူတွေဟာလူချင်းအငင်းပွားလာတာရှိတယ်သူပိုင်နေငါပိုင်နေဆိုတဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားလာရှိတယ်တယောက်တယောက်ကောင်းမှုလို့ဆွဆွဲမှုတွေပေါ်လာတယ်ဒီလူကတခိုးပါဒီလူကဘာလို့ပါလဲဆွဆွဲမှုတွေတိုက်တန်းမှုတွေပေါ်လာတယ်အဲ့ဒီလိုလူလောကကြီးမှာအချင်းများတာတောင်းတဲ့လူအရင်ခေါက်ဖြစ်ပစ္စည်းပိုင်ဆိုင်မှုတွေပတ်သက်ပြီးအရင်ခေါက်ဖြစ်တယ်ပိုင်ဆိုင်မှုတွေပတ်သက်ပြီးအရင်ခေါက်ဖြစ်တယ်တဦးနဲ့တဦးတစ်တဲဆွဆွဲမှုတွေပေါ်လာတယ်အငင်းကောဝိဝါဒလို့ခေါ်တာဝိဝါဒအဓိကရောဆိုတာအဓိကရဏဆိုတာဖြည့်ရှင်းဆောင်ရရတဲ့ကိစ္စတစ်ခုကိုအဓိကရဏလို့ပြောတယ်အနုဝါဒအဓိကရဏဆွဆွဲလာတယ်တိတ်သိတ်လောက်ထားတာပေါ်ထုတ်ပြီးဒီလူကလိမ့်ပါတယ်ဒီလူကညာပါလေဒီလူကသူ့ပစ္စည်းကိုမတရားလိမ့်ယူသွားပါလေဆိုတယ်ဒီလိုတိုင်တန်းမှုတွေလူလောကထဲမှာပေါ်လာတဲ့အခါကျတကယ်အောင်ဆုံးပြင်းနေတာမမကန်ကန်ချက်အောင်စစ်ဆေးပြီးတော့အမှန်တမ်းချက်အောင်ဆုံးဖြတ်ပေးကြတယ်ဒါလူလောကမှာအဲ့ဒီလိုပေါ်လာနောက်ပိုင်းရောင်းနေပြီးလူတွေကအချင်းပြက်နေပြီးအချင်းပြက်နေပြီးအမှုတွေပေါ်နေပြီးဆိုပြီးဖြစ်လာဖြစ်လာတဲ့အခါကျဥပဒေကလည်းတစ်ခုပြီးတစ်ခုတိုးဥပဒေတွေကများတယ်များလားဥပဒေများလို့လူကောင်းတွေကများလာလားလို့ဆိုတော့မများဘူးဥပဒေများလာတော့လူတို့ကမကောင်းတဲ့လူတွေကလည်းများပြလာဥပဒေများရခြင်းဟာမကောင်းတဲ့လူတွေများလို့ဥပဒေများတဲ့အချက်တွေဒါကသဘာဝကိုပြောပြတာနော်သာသနာ့ဘောင်ဝင်ရောက်နေတဲ့ယဟန္တာသာတွေအပိုင်းမှာလေဒီတိုင်းပဲတဏှာတွေများလာတယ်ဆိုတဲ့အခါစိကံဥပဒေနဲ့အညီမနေတဲ့ပုဂ္ဂိုလ်တွေများလာတဲ့အတွက်ကြောင့်မြတ်စွာဘုရားကလည်းစိကံနဲ့ပြည့်ညက်ပြီးတော့ယူရဒါဝီနည်းစိကံနဲ့ပြည့်ညက်ရဟန္တာတွေပေါ်မှာပြည့်ညက်ထားတဲ့သိက္ခာဥပဒေဆိုရင်
တလကို2ချိန်ရွတ်ဖတ်နားထောင်ရတဲ့သိက္ခာပုဒ်ပေါင်း229ပုဒ်ရှိတယ်။အဲ့ဒါကတလကို2ချိန်နားထောင်ရသူ့တွေကိုဖတ်ပြီးဖတ်တာကိုနားထောင်ကျင့်သုံးရမယ်ဟာတော့ကုရီပုပ္ပါကောင်ဗေဒီ900မှာရှိတယ်။ဉာဏ်လာ။အဲ့လိုကုရီတွေကဘာကြောင့်များလာ။ကုရီတွေကဘာကြောင့်များလာလဲဆိုကျွန်တော်ဖောက်ပြတဲ့ပုဂ္ဂိုလ်တွေကများလာ။တရားရည်အဆုံးယုတ်ချက်ပြမှုဆိုဘာအဆုံးယုတ်တာတော့ကျင့်စာတွေကလည်းအဆုံးယုတ်ချက်များလာ။တခြားဘက်ကတူတက်တာတွေရှိကောင်းရှိကိုယ်ပြဆိုရင်တော့ပြောမယ်ဆိုရင်ယုံမှုထုဘက်ကအများကြီးတုတ်တက်လာတယ်ယုံမှုထုဘက်ကတုတ်တက်လာလေလေအကျင့်စာရိတ္တပိုင်းကရောကျသွားလေလေဆုံးယုံလာလေလေပြတ်ပြားလာလေဒီလိုလာတာပေါ့နော်အဲ့တော့ယုံမှုထုဘက်ကတုတ်တက်လာမှုတွေအကြောင်းပြုပြီးတော့အကျင့်စာရိတ္တပိုင်းကဆုံးယုံပြတ်ပြားလာပြီးပဲဥတွေညာတယ်ညာညာလာတော့ဒီဥတွေကြီးချောင်းလို့ဆိုရတဲ့အကျင့်စာရိတ္တတွေလေယောပါသောတလားဆိုမလေယောပါလို့တိုးတယ်တိုးတာတားလို့စီးလို့မရတဲ့အခြေခံဖြစ်ရှင်းမှုတွေကခွန်ရများလာတဲ့အခါဘယင်းကြီးကိုရတဲ့အကုန်လုံးမနိုင်ရတဲ့မှာဖြစ်ဘယင်းလက်ထောက်ဓမ္မကြီးတွေလည်းတရားသူကြီးဆိုလို့ခန့်အပ်ကြအောင်ပြန်ပြီးတော့ဟုတ်တရားရုံးတွေမှာထိုင်ပြီးတော့တရားဆုံးဖြတ်မှုတွေလုပ်ပြရတယ်။အမှန်ကန်ဖြစ်အောင်။အဲဒီအမှန်ကန်ဖြစ်အောင်ဆုံးဖြတ်ဖို့ဆိုတာလွယ်ကလားလို့ဆိုမလွယ်ဘူး။မှုကင်းကလည်းလျှို့ဝဲ။တက်လျှို့ဝဲတဲ့နဲ့နဲ့တဲ့။အမှန်တည်းကိုတော့ခဲ။ဘာလို့လဲဆိုတော့တည့်ရလို့နဲ့တည့်ရခံတာ။သူကလည်းအမှန်ပေါ်တယ်။အဲရောက်ဆုံးတော့အမှန်တည်း။ပိုင်ဆိုင်ကုန်းတဲ့ပြောရင်ဟိုလူကလည်းသူကပိုင်တယ်ဒီလူကလည်းသူကပိုင်တယ်လို့အဲ့ဒီနှစ်ခုပိုင်တယ်မပိုင်ဘူးဆိုနှစ်ခုဆုံးချက်ပြီးတယောက်ကိုအနိုင်ပေးဖို့တယောက်ကိုအရှင်းပေးဖို့ဆိုရင်ဒေသာအင်ဒရာမတိတိကျကျအမှန်မှန်ကန်ကန်ဖြစ်ဖို့လွယ်ကူတဲ့ဒေသာမဟုတ်ဘူးပေါ့အဲ့ဒီလွယ်ကူတဲ့ဒေသာမဟုတ်လို့ဥပဒေဒီကြောင့်ဒီဥပဒေတွေနဲ့เนาะစီကံတဲ့ဒီတတ်ထားပြီးတော့အထောက်အထားတွေနဲ့ဒီလိုလုပ်ပြီးတော့အမှန်အကျဉ်းကိုဆုံးဖြတ်ပြီးတော့ဖြစ်တယ်။ဒီဥပဒေနဲ့တဲတယ်အမှန်တည်းကိုရခက်ခဲတယ်အဲ့ဒါကြောင့်မလို့နိုင်ငံတိုင်းနိုင်ငံတိုင်းမှာတရားရည်ရုံးဆိုဆက်တည်ထားတယ်။နောက်ဆုံးအမြင့်ဆုံးမှာ High Court ဆိုပြီးတော့เนาะတရားရည်ရုံးတွေအမျိုးမျိုးထားပြီးတော့အမှန်ပဲရအောင်စီရင်ဆုံးဖြတ်ကြ။အောက်တရားရုံးကဆုံးလိုက်တာမှားသွားရင်ဟုတ်သူ့ရဲ့အထက်ကတရားရုံးကပြင်ပေးမရ။အဲ့ဒီတရားရုံးကနေမှားတယ်ဆိုရင်နောက်ဆုံးအဆင့် High Court ဆိုတော့ကြာတော့အမှန်ပြည့်စင်ဒိတ်ရဖို့ချင်။အဲ့တော့ဒီလိုလုပ်ချင်တော့ပါမယ်။အားလုံးဆုံးဖြတ်ချင်းကြည့်မှန်သလားလို့ဆိုမမှန်မကန်တာလေးများဖြစ်တာ။မမှန်မကန်တာလေးများဖြစ်မမှန်ဘူးဆိုတာဘုရားတရားခွင်တရားမှုခဲကဒီချုပ်ဝတ်တာကတခုနောက်တစ်ခုကအဆုံးချက်ပေးတဲ့ပုဂ္ဂိုလ်ကြီးကအာဂတိလိုက်တာကတခုဒါကြောင့်မလို့မှန်ကန်တဲ့လမ်းကြောင်းကိုရောက်ဖို့ဆိုတာတော်တော်ခက်အဲ့လိုတတော်ရီဆုံးယူလာပြီဆိုတဲ့အခါတရားဥပဒေနဲ့မညီပဲနဲ့ဆုံးချက်ချက်ချပြီးတော့အာဂတိလိုက်စားပြီးတော့ဆုံးချက်သွားလို့တရားဓမ္မကိုယူရင်းတရားလာတယ်ဆိုတာခေတ္တမှာရှိနေတယ်နိုင်ငံတိုင်းမှာလည်းရှိတယ်ဒေသတိုင်းမှာလည်းရှိပြီးတော့နေရတယ်အဲ့ဒါကြောင့်လို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကတရားသူချင်းလူရဲ့နိုင်ငံချက်တော့ရမယ်ဥပေသားနဲ့ပတ်သက်ပြီးတော့တိတိကျကျခိုင်ခိုင်မာမာယက်တီပြီးတော့အမှန်တရားကိုဆုံးဖြတ်တဲ့နေရာမှာအကြီးအကဲလုံးတို့တရားသူကြီးအဲ့ဒီတရားသူကြီးဘယ်လိုပုဂ္ဂိုလ်ကတရားသူကြီးအစ်ဖြစ်ပါဖြစ်လဲဆိုတော့အဲ့နာမည်ကတော့တရားသူကြီးလို့ဆိုတာဖြစ်တယ်နာမည်နေမဖြစ်ပြီးတော့တရားသူကြီးကဗတရားသူကြီးဖြစ်တာမရှိဘူးပေါ့နော်တရားဥပဒေကြိုင်မဆုံးဖြတ်လို့ရှိရင်တရားသူကြီးဆိုရင်နာမည်ပဲရှိတယ်တကယ်ကြတော့ တရားဖူးတွေတိုင်းလုံးတ
ာမဟုတ်ဘူးဆိုလို့ရှိရင်နာမည်သာတရားသူကြီ
းလောကကြီးကတရားသူကြီးမဟုတ်ဘူးဒါကြောင့်တရားသူကြီးအဓိပ္ပာယ်ရှိရှိဖြစ်ဖို့လက်ဆောင်ကြတာဟောတာကဒေသနာတစ်ခုရှိတယ်တရားသူကြီးဖြစ်လာပြီဆိုလို့ရှိရင်အဘိဓိလေးပါးကျင့်စဉ်ဖို့ဒါကအရေးကြီးတဲ့အချက်တစ်ခုတရားဥပဒေလမ်းကြောင်းအတိုင်းတည်တည်ကြကြမှန်မှန်ကန်ကန်ဖြစ်အောင်ဆက်ဖြတ်ဖို့ဒါကအရေးကြီးတဲ့တစ်ခုအဲ့တော့မြတ်စွာဘုရားကဒီတရားသူကြီးဆိုတာနဲ့ပတ်သက်ပြီးတော့တရားသူကြီးဆိုတာဘယ်လိုပုံပုံမှာတရားသူကြီးအစ်ဖြစ်တယ်လဲပါဠိစာပေမှာအက္ခတပဆိုတာကိုလည်းတရားသူကြီးလို့ခေါ်တယ်ဓမ္မထဆိုတာတရားသူကြီးလို့ခေါ်တယ်ဘယင်းလက်အောက်ကနေပြီးတော့စီရင်ထုံးနေဆုံးဖြတ်ထုံးနေတိုင်းလိုက်လာချက်သုံးပြီးတော့ဒီဝိနည်းဆရာအမားအမန်ဆုံးဖြတ်ပေးရအနိုင်အရှုံးဆုံးဖြတ်ပေးရဝိနည်းဆရာမဟာမတ္တာဟောဝိနည်းဆရာမဟာမတ္တာတရားဥပဒေရအနိုင်အရှုံးအမားအမန်ဆုံးဖြတ်ပေးရတဲ့အမတ်ချုပ်ကြီးရဲ့ဆိုခံထားစမြင်ဖြစ်တယ်ပေါ့။အဲလိုလိုခံထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတရားလမ်းကြောင်းတိုင်းလှုပ်ထားကြည့်တာဆိုတော့ဟုတ်တယ်။သူတို့ကိုယ်တိုင်ကတရားလမ်းကြောင်းကိုလွဲမှားပြီးရှင်းသုံးနေတာဒီမှာ950စက်တော်လေးတွေမှာရှိရင်ဒီဘယ်ခင်မှာပဲဖြစ်ဖြစ်မရှိဘူးမဟုတ်ရှိရှိအဲ့တော့မြတ်စွာဘုရားတရားသူကြီးဆိုတာနဲ့ပတ်သက်ပြီးတော့ဟောတာကနာတိနာခောတိဓမ္မထောယေနတ္ထံပါဟပနေယိမြတ်စွာဘုရားခေါ်တယ်နော်ယေနတ္ထံပါဟပနေယိတရားဆုံးဖြတ်တတ်ယုံနဲ့မန္တိပြည့်စုံမာရိပြည့်စုံနော်တရားယုံထိုင်ပြီးတရားဆုံးဖြတ်တာနဲ့တရားသူကြီးမဟုတ်ဘူးတဲ့မြတ်စွာဘုရားစစ်မှန်တဲ့တရားသူကြီးကိုခေါ်နိုင်ဘူးတဲ့နော်လာတိနာဟောတိဓမ္မထောယေနတ္ထံပါဒအခြေပုဂ္ဂိုလ်ဟာမှုခင်းကိုမှုခင်းကိုမှန်ကန်တဲ့နေလားမဟုတ်ပဲမမကန်တဲ့ဆုံးဖြတ်တာမဟုတ်ပဲမမရေးရဲ့တရားလမ်းကြောင်းနဲ့တကြီးဆုံးဖြတ်တာအဲ့ဒီပုဂ္ဂိုလ်မျိုးတရားသူကြီးကိုခေါ်တာဟုတ်လို့ຢາກູ້ກະເດຕຽນຢູ່ທີ່ເວໂຕໂຕຕຽນຫູໃດຊົ່ວຈັດບໍ່ຮູ້ຜູ້ສຸດແປົກຜູ້ຕຽນຢູ່ທີ່ບໍ່ຮູ້ອະນິດຕາລະໃບອາຍຸຕຽນຢູ່ທີ່ຮູ້ຜູ້ຢາເປັນຍາໄວ້ພິພິທີ່ດມັດຖະເລີຍຂໍແດ່ດມະບໍ່ມາຍັດຕີແລະປົກໂຕມາຕຽນຢູ່ທີ່ຢູ່ສຸດຂໍຫູສາມເອີ້ດີຫຼັງຍາວໂຕຄືຄີ້ກະທີ່ສຸດໂຕຕຽນຢູ່ທີ່ຂໍແດ່ເອີ້ນັ້ນຍືດໂຕແດ່တခြားကိစ္စတွေမှာလည်းပဲဒီလိုရှိရတယ်เนาะအမေတို့အဖေတို့ကစအမေဆိုတာမာတာအဖေကပိတာအမေတို့မာတာတို့ဘာလို့ခေါ်ရမလို့ဆိုဟုတ်တယ်မာနေတီတီမာတာသာသမီကိုညံ့လို့ရလို့မေလို့ခေါ်တာအမေရဲ့အရေးချင်းကအဲ့ဒါပဲကိုသာသမီကိုညံ့ညံ့လို့လို့ဆော့ဆော့တဲ့ဒီမူရတာအမေရဲ့အရေးချင်းဒါမြဲအမေရဲ့အရေးချင်းကပြည့်ရင်းသွားတာမရှိဘူးလားလို့ဆိုရှိပြည့်ရင်းသွားလို့ရှိရင်အမေလို့ခေါ်ရပါမယ်လို့အမေရဲ့သိက္ခာပညာကြားစင်းဒါလေးကိုပြစ်ထားတယ်မဆောင်ဘူးငယ်ရယ်ထိတ်ထိတ်ပြရမယ်တော့ထိတ်ထိတ်လို့ဆိုတာအမေရဲ့ဟိုတရားလို့ဆိုတယ်ဒါကအဖေဆိုတာပိတ္တပိတ္တာဆိုတာပါလို့ဆိုပုတ်တံပါတိဝက္ခတိတိပိတ္တာလေအဖေဆိုဒီမှာသာသမီကိုထိန်းသိမ်းဆောက်ရှောက်ပေးတဲ့ပုဂ္ဂိုလ်လမ်းကြောင်းမှတ်ဖို့ရောက်တော့သူကထိန်းကြောင်းပေးအဲ့လိုထိန်းကြောင်းပေးရမယ်တာဝန်ဒီဖခင်ရဲ့မူလတာဝန်ဖြစ်တယ်အဲ့ဒီအဖေတရားမှာသာသမီကိုပြစ်ထားတယ်ထိန်းသိမ်းဆောက်ရှောက်လို့မဖြစ်ဘူးဆိုလို့ရှိရင်ဆိုပေါ်ဖားတာပေါ့နော်အဖေလို့ခေါ်ရတဲ့အဖေပဲအဖေဒီကုန်ရှိတဲ့အဖေမျိုးအကြည့်ချင်းပြည့်တဲ့အဖေလို့ပြောရအောင်ပေါ့နော်
အရေးချင်းကျယ်ဝင်တာကိုပြောတာနော်အရေးချင်းကျယ်ဝင်ကဲတာဝန်လူသားတွေမှာလည်းအရေးချင်းဆိုတာရှိတယ်။ဒါဆိုဗျာကဒီဆယ်လုံးတစ်ခုကိုတည်ထနေခံပေါ်တာရှိတယ်။မနုဿဆိုဆယ်လုံးကြီးမနုဿဆိုမနုဿလို့သတ်မှတ်တာဓမ္မပြည်ကနေပြီးတော့တည်ဆုံးပြီးတော့လူသားမျိုးနွယ်အနေနဲ့ကမ္ဘာဥက္ကဋ္ဌမှာဖြစ်လာတဲ့အခါမှာသူအရေးချင်းကိုကြည့်ပြီးတော့မနုဿလို့ခေါ်မနုဿလူသားဒါဖြစ်လို့မနုဿလို့ခေါ်လို့ဆိုမနုဿဥတ္တန်ရေတန်တိမနုဿမြင့်မြတ်တဲ့စိတ်ထားလေးရှိလို့လူလို့ခေါ်တယ်။အော်လူဆိုတဲ့လူတွေဟာမြင့်မြတ်တဲ့စိတ်ရှိရမြင့်မြတ်တဲ့စိတ်ဆိုတာဘာလို့ပြောတာလဲဘုရားတို့ပြတာထားတယ်ကိုယ့်ရဲ့နေကြခြင်းကရုဏာထားတယ်ကိုယ့်ရဲ့သာသွားခြင်းမူရိတာပွားနိုင်တယ်အရင်ကပါတဲ့ကိစ္စလေးတွေနဲ့ပတ်သက်ပြီးတော့အမြတ်ထားမနေဘူးခွင့်လွတ်နိုင်တယ်ဥပိ္ပခာထားအဲ့ဒီမေတ္တာကရုဏာမူရိတာဥပိ္ပခာလို့ဆိုရင်မြင့်မြတ်တဲ့စိတ်မေတ္တာဓာတ်ကြီးရှိတဲ့ပုဂ္ဂိုလ်တွေကိုမနုဿဘုခေါ်ခဲ့တယ်ဘုရားအဲ့ဒီမနုဿဆိုတဲ့လူသားတွေဟာဒီအကြီးချင်းတွေပြည့်ရင်းသွားမှရှိတယ်နော်ပြည့်ရင်းသွားတဲ့အခါသူကလူတန်နဲ့လူဘဝကလူလို့ခေါ်ရတော့လည်းအကြီးချင်းပြည့်ရင်းနေတာဖြစ်ပြီးတကြောင်အစ်စ်မြေရဲ့လူသားမဖြစ်တော့ဘူးလို့ပြောကြရတယ်နော်လူတော့ဟုတ်တယ်သို့တော့အရင်ကရှိတဲ့လူရဲ့အကြီးချင်းတွေမရှိဘူးသူကနောက်တစ်ခုကမနတိကာရဏာကာရဏာသာနာတိတိမလူနော်ဒါလည်းသူအကြောင်းဟုတ်ကဲ့မဟုတ်ဘူးအကြောင်းနဲ့အကျိုးအကောင်းနဲ့အဆိုးကိုတိထက်လူတော့ပါအဲတော့ပြောကြတယ်ပေါ့လားမင်းလူချင်းနေပြီဒီလောက်လေးတော့မတိထက်ဘူးလားနော်တိထက်မှုလူရဲ့အရေးချင်းတစ်ခုအဲ့ဒီတိကျမှုဆိုရယ်အရင်ချင်းပြည့်ရင်းသွားလို့ရှိရင်လည်းလူလို့သာခေါ်နေအောင်လေလူအရင်ချင်းနေတည်နေသွားပြီလို့ပြောပြရတယ်ဒီလိုမျိုးရဲ့အတော်အရင်ချင်းပြပြသွားတယ်အခုလည်းတရားသူကြီးဆိုသူတွေဒီမှာယက်တီပြီးတော့ခိုင်မာဆောင်းချောက်ပြီးတရားဥပဒေနဲ့ဆောင်းချောက်ပြီးဆိုရင်တော့တရားသူကြီးပဲသူတော့အဲ့ဒီအကြီးချင်းတွေပြက်ပြက်ရင်းသွားပြီဆိုလို့ရှိရင်သူ့ကိုတရားသူကြီးလို့သာခေါ်နေကြအောင်တော့လေတကယ်တော့တရားသူကြီးဆိုတဲ့အကြီးချင်းတွေမရှိတော့ဘူးဘယ်လိုပြောလဲနော်အဲ့ဒီအကြီးချင်းမရှိတာမြတ်စွာဘုရားနတ်ဒေနာဟောတိဓမ္မထောယေနတ်ချံသာတာနေယီတရားယုံထိုင်ပြီးတော့တရားဆုံးဖြတ်ယုံနေတရားဆုံးဖြတ်ယုံနေရှင်ထိုင်ပြီးတော့အမှုတွေကိုကင်ပြီးဆုံးဖြတ်ပေးနေုံနဲ့တရားသူကြီးမဟုတ်ဘူးတဲ့ဟုတ်ဒါကပါပြောတာဆိုအကြီးချင်းပြည့်ရဲတာပြောနော်အကြီးချင်းပြည့်ရဲနေလို့ရှိရင်ဓမ္မထကိုခေါ်ဘူးတဲ့တရားသူကြီးကိုခေါ်ဘူးတဲ့အဲ့တော့တရားသူကြီးအစ်စ်ဖြစ်ဖို့ဘာလို့လုပ်လို့ဆိုယောစအထံအနတ္ထံစာသူဘောနေစေရပန္တိတော်တကယ်ကိုတရားများမှာအသိဉာဏ်နဲ့စဉ်းစားတယ်။အရာရာမှာအသိဉာဏ်နဲ့စဉ်းစားပြီးတော့ဒါကမှားတယ်ဒါကမှန်တယ်။အမှားနဲ့အမှန်ဒီနှစ်ခုတိတိကျကျအဆုံးဖြတ်ပေးနိုင်ရမယ်။ဒါသူအရေးချင်းကြီးတာပြောတော့အမှားနဲ့အမှန်အမှားကိုအမှားလို့ဆုံးဖြတ်တာအမှန်ကိုအမှန်လို့ဆုံးရမယ်။အဲ့ဒါလို့အမှားနဲ့အမှန်ဒီနှစ်ခုအဒီဉာဏ်နဲ့ဆုံးဖြတ်နိုင်တာကြောင့်တရားသူကြီးတို့လိုဆိုပါလေအဲ့ဒီတရားသူကြီးအတ္တဟတိနဓမ္မေနသမေနနယတိပရိဒိအမှုရေတစ်ခုတက်လာလို့တရားလိုနဲ့တရားခံရုံရောက်လာတဲ့ခါမှာလေညာပြီးတော့မဆုံးဖြတ်ရဘူးတရားဥပဒေတိုင်းနဲ့ဆုံးဖြတ်ရမယ်အမှုနဲ့တင့်လျော်တဲ့အမှုနဲ့ကန့်ရည်တဲ့တရားဥပဒေမှာဆိုထားတဲ့ဆိုထားခြင်းနဲ့ဥပဒေပုံမှန်နဲ့အမိသားလေးစီမံဆောင်ရရမယ်ဒါမှတရားဥပဒေဖြစ်တယ်ဥပဒေပုံမှန်မှာဆိုထားတာတခြားဆုံးဖြတ်တာတခြားဆိုရင်တရားဥပဒေမဟုတ်ဘူး အဂတိလေးပါးလက်စားပြီးတော့နော်ဒီတရားသူကြီးအရင်ချင်းမှာအဂတိလေးပါးလက်စားအဂတိဆိုတာဓမ္မလမ်းကြောင်းတိဆောင်းသွားပြီးတော့မလိုက်တဲ့ဘက်ကိုလက်သွားမလုံးတဲ့နာကိုလုံးဒါကိုအဂတိလို့ခေါ်တယ်အဲ့ဒီအဂတိဘာကြောင့်လိုက်တယ်လဲဆိုစန္ဒဂတိကိုအမျိုးပေါ့ကိုမိတ်ဆွေပေါ့ကိုထောက်ပံ့ကူညီတဲ့ပုဂ္ဂိုလ်ကိုလက်ထိုးထားလို့သက်ဆံပေးထားလို့စန္ဒသူ့ပေါ်မှာခေပါပေးဥပဒေကတကယ်ပြမှုကဒီလိုဥပဒေထဲမှာလည်းဒီလိုဆိုထားတယ်အဲ့ဒီဥပဒေပုံမှန်အတိုင်းဆုံးဖြတ်ရမယ်အစားနော်ဆုံးဖြတ်ရတဲ့အစားအမျိုးဖြစ်လို့ညာညာတာတာဆုံးဖြတ်လိုက်ပြီသို့တော့သက်ဆက်ပေးထားလို့ညာညာတာတာဆုံးဖြတ်လိုက်တယ်သို့တော့ဝင်လုံးချွတ်ထွက်လိုက်တယ်ဒါလို့တာတာချိုးလို့ဆုံးဖြတ်လိုက်တယ်ဆိုရင်တရားဥပဒေလမ်းကြောင်းအဆောင်တော့သူ့မှာတည်တည်ကြာကြာဆုံးတာဘယ်ပြမှုကိုကျူးလွန်လို့ရှိရင်နော်ဘယ်ပြမှုကိုကျူးလွန်လို့ရှိရင်ပါကျွလွန်တယ်လားမကျွလွန်ဘူးလားဆိုတာနဲ့တိတိကျကျမကျွလွန်တယ်နဲ့ကျွလွန်တယ်ဆိုရင်လည်းလိမ့်တာနော်အဲ့လိုလိမ့်ညာပြီးတော့ဆုံးပြလို့ရှိရင်လည်းဒါတရားကြီးဒီမဟုတ်ဘူးအလိညာအမှန်တည်းဖြစ်ရတကယ်ကျွလွန်တဲ့ပုဂ္ဂိုလ်ကျွလွန်တယ်လို့သတ်မှတ်ရမကျွလွန်ဘူးဆိုရင်မကျွလွန်ဘူးလို့သတ်မှတ်ရအဲ့ဒါကြောင့်အဘာထသိနအဂတိမလိုက်ခဲ့တဲ့လမ်းကြောင်းမှမှန်လုံးလုံးမမမလုပ်ဘူးလည်းလည်းမမကျင်းစင်ပြီးတော့ဓမ္မေနတရားဥပ္ပေနဲ့တမေနတင်းမှုနဲ့လျော်ကြီးတဖြစ်ပရိတရတို့တရားခန့်နှစ်ဥရုလည်းရည်တိဆုံးဖြတ်ပြီးနေအဲ့ဒါမှာတကယ်တရားလို့ဖြစ်တယ်ဆန္ဒဖြစ်နေကြတရားလမ်းကြောင်းတိတ်ဆောင်းသွားတယ်ဆန္ဒလို့ဒီလိုကတော့အချိန်တော့ငါပေါ်မှာဘယ်လိုလုပ်တာစောကားထားတယ်သို့မဟုတ်ဒီလိုမုန်းတယ်မုန်းပြီးအတွက်ကြောင့်နော်ပြင်းမှုပြင်းမှုကဒီလောက်မကြီးရင်ကြီးအောင်လုပ်အဲဒေါ်လာတတိကိုအမုန်းတရားကိုအခြေခံပြီးတော့ဆုံးဖြတ်လို့ရှိရင်ဒေါ်လာတတိဟောနောက်တစ်ခုကြတာမောဟတတိတရားဥပဒေတို့တကယ်ပြမှုတွေလို့ပြည်ချာချာလိလာစွန့်ဆိုင်ရင်မပြုတ်ပဲနဲ့နော်အမှားအမှားခွဲခြားပြီးတော့တေချာတိအောင်မကြိုးစားပဲနဲ့ဆုံးရလိုက်ပြီဆိုရင်ဒါမောဟတတိဥပ္ပိဒါကြောင့်မသိပဲနဲ့ဆုံးချလိုက်မောဟတတိဘယတတိဒီလူကတော့ယခုအန္တရာရှိတယ်တော့ဘုဒီလူကသာကိုဒုက္ခပေးလိုက်တော့ကြောက်ရတယ်သူ့ကိုတက်တက်ညာညာဆုံးဆုံးချပါဖြစ်တယ်တော့ဘောသူ့ကိုတော့ဒီလူကတော့နိုင်လုံးခိပါဖြစ်တယ်ဒီလူကကြောက်ရတယ်အပြင်းထားလို့မဖြစ်ဘူးအတွင်းပေါ်ရမှာအဲ့ဒီလိုကြောက်လို့ဆုံးချတာမျိုးကြီးတယ်ဘယ်ရာကတိကအဲ့ဒီလိုအဂတိတွေကလိုက်စားပြီးတော့တရားနာမြောက်ကသိပြီးပြီးတော့ဆုံးချတယ်ဆိုရင်တရားသူကြီးဘောက်ဘူးတဲ့အဲ့ဒီဓမ္မလမ်းကြောင်းအတိုင်းဥပဒေရှိတဲ့အတိုင်းဓမ္မနဲ့တမနဲ့ဓမ္မဆိုတာတရားဥပဒေနဲ့အညီတမဆိုတာပြည့်မှုနဲ့ဆိုင်ရာအညီတွေဆုံးဖြတ်ပြီးရတယ်။ပြရမယ်။ဓမ္မကခုတော်မေတ္တာဝိဓမ္မထောတိပေါ့စတိ။ဓမ္မကဆိုတရားဥပဒေထဲထဲမှာဓမ္မကခုတော်တရားဥပဒေတရားမူရင်းဆိုတရားမူကိုသင်ခဲ့ရတယ်။သင်သိနေဆိုတာပြည့်စုံရှိတဲ့အတိုင်းဆုံးပြရတယ်။ဒီဟိုလည်းကမှာဒီဟိုလည်းကမှာဒုက္ခသံဃာလေးမျိုးနဲ့စွတ်တက်ရတဲ့တမီမျိုးတမီလာလို့ခေါ်တော့တမီလာညမစာလေးမှာခြေကလာလို့ရေးတယ်အဲ့ဒီသူ့နာမည်ကတီလာရလို့ခေါ်တီယိုကျောင်းကိုအုပ်ချုပ်သွားတဲ့အခါမှာသို့တော့အဲ့ဒီဓမိလဘုရင်ကြီးကတီလာရဆိုတဲ့ဓမိလဘုရင်ကြီးကတကယ်ကိုတရားဥပဒေကိုသင်ခဲ့ဆော့ဆော့ တရားမန်တိုင်းကိုဘယ်တော့မှတိတ်ဆောင်းတော့မလုပ်ဘူးတိတ်ဆောင်းတော့မလုပ်ဘူးတခါဓမ္မကြီးတကောင်ဟာဘုရင်ရဲ့သားတော်ကိုအကြောင်းပြုပြီးဓမ္မကြီးရဲ့သားလေးတိတ်ဆောင်းသွားသိဆုံးသွားတဲ့အခါဘယ်လိုပဲဖြစ်ဖြစ်စီတီးပြီးတော့တရားဆွဲလို့ရအဲ့ဒီတော့အရင်ကတရားနာဆွဲနော်တရားဆွဲတဲ့သူ့သားလေးသိဆုံးရမှုနဲ့ပတ်သက်ပြီးမကျေတပ်လို့တေလာရအခြေမင်းရဲ့ပါမင်းသားကိုရဆွဲတရားဆွဲတဲ့အခါဘယင်ကြီးကတရားဥပဒေကိုကြည့်တယ်သူ့သားပဲဥပဒေကသိစားသိစေတရားကတမ်းလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကသေစားသိစေဆိုရင်ဥပ္ပရိရှိရတဲ့သူ့သားတွေနဲ့တည်ရပေးတည်ရပေးအဲ့လိုခံလို့ရှိတယ်နော်အဲ့ဒါကတရားမှကြောင်းတက်တယ်တရားတော့မဟုတ်ဘူးနောက်ပိုင်းကျတော့အဲ့လိုတရားမှကြောင်းတက်ဒုက္ခတွေမဟုတ်ပဲလက်ကပ်ပြီးတော့တရားကိုသူပြီးပြီးတော့လောက်လာကြတယ်အဲ့ဒါကြောင့်ဓမ္မတာခုံတော်ဥပ္ပေစီကံကိုသိသိဆောင်ရှောက်ထားတယ်။မေတ္တာဝီတကယ်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မျိုးကမှဓမ္မထောတိပေါ့စတိတရားသူကြီးကိုစွတ်တဲ့ပါမယ်လို့
ဆက်ဆောင်ရတယ်ခေါ်တာနော်
။တရားသူကြီးဆိုတာတကယ်ကိုတရားဥပ္ပေကိုသိသိဆောင်ရှောက်တဲ့ပုဂ္ဂိုလ်မှာတရားသူကြီးဖြစ်ဖြစ်တယ်လို့ပြောတာ။အဲ့တော့ဒီကိစ္စနာကိုမြတ်စွာဘုရားဘာလို့ခေါ်တာလဲ။သောတိကြီးမှာဉာဏ်နဲ့သရေတုံးသောတိကြီးမှာကောသလမင်းကြီးအုပ်ချုပ်နေတဲ့အချိန်ဆိုတော့အမြဲတမ်းဒီမင်းကြီးအုပ်ချုပ်နေတာဖြစ်နေတယ်တရားသူကြီးမကန်တဲ့တရားတိုင်းတရားဥရိတိုင်းဒီမကန်တဲ့တရားဆုံးဖြတ်တာမဟုတ်ဘူးတခါတည်းရန်သစားတယ်တခါတည်းရန်တော့ဒါဆိုလည်းဆောင်တည်များများရတဲ့အခါတရားဥပဒေကိုဒီတလွဲတခြားပြီးချက်အောင်ကြောင်းမြတ်ချက်အောင်လုပ်ရတယ်။ဘုရားလက်ထက်ကလေးရှိနော်။ဘုရားလက်ထက်ကလေးရှိ။အဲတော့ယန္တိကဇေရုံကျောင်းကနေဆက်ပြီးတော့တောင်းတိမျိုးရောက်တယ်လား။ရောက်တကားကရွာကိုဆွမ်းကန်သွားကြတယ်။အဲဒီဆွမ်းကန်သွားတဲ့အချိန်မှာမိုးရိညာလေးကြီးဆိုတော့သူကကြမှာမိုးရီတားရွာချတယ်အနာနာမှာရှိတဲ့တရားယုံတစ်ခုတည်းဝင်ပြီးတော့မိုးခိုကြအဲ့ဒီမိုးခိုနေတဲ့အချိန်မှာရုပ်ထိုင်နေတဲ့တရားသူကြီးလုပ်တဲ့အမတ်တွေကမတရားသဖြင့်ဆုံးဖြတ်နေတာကိုယ်တိုင်ကြားနေရတော့နော်သူတွေပဲဆုံးဖြတ်တာလေကိုယ်တိုင်ကြားနေတာမြင်လာပြီးတော့ကြောင်းရောက်တဲ့အခါမှာဇေရုံကျောင်းကတောင်ဘက်တကားကထွက်ရတယ်။တောင်ဘက်တကားကထွက်ပြီးအတော်လေးသွားပြီးအနောက်ဘက်ကိုချိုးရတယ်။အဲဒီလမ်းကြောင်းအတိုင်းကျမ်းလာပြီးဇေရုံကျောင်းရောက်တဲ့အခါမြတ်စွာဘုရားကိုရှောက်ကြတယ်။ရှင်ဘုရားရဲ့တောင်းပန်ချက်မှာဘုရားကြီးကြီးကမှန်ကန်တဲ့အတိုင်းတရားဥပဒေနဲ့ဆုံးဖြတ်ကြဝင်ယူတဲ့သတို့လက်ဆောင်စားပြီးတော့မှပါရဲ့ပိုင်ရှင်ဖြစ်တာဟောပိုင်ရှင်မဟုတ်ဘူး။ပိုင်ရှင်မဟုတ်တဲ့ဘုံကိုပိုင်ရှင်အနိုင်ရှင်ရှင်ကြီးအနိုင်ရှင်ဆုံးဖြတ်တာပြီဟာမမှန်ဘူးလို့ဒီလိုမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကအေးအဋ္ဌိလေးပါးလိုက်စားပြီးတော့တရားရုံးမှာထိုင်ပြီးတရားဆုံးဖြတ်ရုံနဲ့အဋ္ဌိလေးပါးလိုက်စားရင်ဒါတရားသူကြီးလို့ခေါ်ရဦးတယ်တရားသူကြီးဆိုတကယ်ကိုကြည့်ကြည့်မှမှတရားဥပဒေတိုင်းထဲထဲရှောက်ရှောက်ပြီးတော့တရားဥပဒေတိုင်းဆုံးဖြတ်တဲ့ပုဂ္ဂိုလ်သားတွေတရားသူကြီးကိုခေါ်ရမယ်လို့မြတ်စွာဘုရားတရားသူကြီးရဲ့ခေါင်းကြီးလေးကိုဒီကထာလေးပေါ်တာနော်နတ်တိနာဟောတိဓမ္မထောဂျိနတ်ထာသာသာအေးသူကင်းကိစ္စဘယ်မှာမှမကန်ဆုံးဖြတ်အဲ့လိုတရားကိုဆုံးဖြတ်ရုံနဲ့တရားသူကြီးကိုခေါ်လို့မရဘူးလေတရားသူကြီးဆိုဒီမှာပညာဉာဏ်ထက်တန်ပြီးတော့အမှန်နဲ့အမှန်ဒီနှစ်ခုတိတိကျကျဆုံးဖြတ်နိုင်ရမယ်။ဉာဏ်ချင်းချင်းနဲ့တရားဥပဒေတိုင်းပြမှုနဲ့လျော်ညီတဲ့အပြစ်တိုင်းတရားတို့တရားခံနေတရားခံပုဂ္ဂိုလ်တွေအပြစ်သိမ်းနိုင်ရ တရားလမ်းကြောင်းဥပဒေကိုမိမိတို့
ကိုယ်တိုင်ကထိမ့်သိမ်းဆောင်ရှောက်ပြီ
းအသိဉာဏ်ချက်တန်တဲ့ပုဂ္ဂိုလ်မျိုးမှာတရားသူကြီးကိုဆိုနိုင်တယ်လို့ယသဗျာအတိအကျနာတော့ပြောတယ်နော်အဲ့တော့ဘယ်ညာလဲဒီဒီအရင်ချင်းဆိုရုံရဲ့ပါအဲ့တော့ပုဂ္ဂိုလ်လည်းအရင်ချင်းတွေမယုံရအောင်ပုဂ္ဂိုလ်ထိမ့်သိမ်းဆောင်ရှောက်ကြလူတိုင်းလူတိုင်းကလိုက်နာမယ်စေတနာမယ်ကိစ္စအရှိကိုယ့်ရည်ချင်းတွေကိုမပြတ်ပြားဘူးခင်းနေဆောင်ဆောင်ဟုတ်လားလေကိုယ့်ရဲ့စိတ်တွေစိတ်တွေသဘောထားတွေမှန်ကန်နေလို့ကြိုးစားဖို့တဲ့လူရဲ့အရည်ချင်းတွေဆိုတာဘာတွေလဲညာဘောမေတ္တာထားမယ်ကိုယ့်ရဲ့နေကြရင်သရုပ်ကံထားမယ်ကိုယ့်ရဲ့အာလို့ရှိရင်ဝန္တာနဲ့ရပြင်နာစာနဲ့ပတ်သက်လာလို့ရှိရင်လက်တည်ရှိနေသူများစီကနော်ကိုကကျေးဇူးပြုထားပြီးသူများစီကပြန်ပြီးတော့တုတ်ပြန်ခံနေတာမျိုးမရှိပဲနဲ့ကိုကျေးဇူးပြုတာမေတ္တာနဲ့ကျေးဇူးပြုတဲ့အပေါ်မှာကိုရဲ့ကျေးဇူးပြုမှုကတုတ်ပြန်လာတာကိုဗမျော်လဲတဲ့ဥပ္ပခါဆိုရှိရမယ်ဒါမှတကယ်ကိုရဲ့အရှင်ချင်းထိတဲ့တရားသူကြီးဒီဥရိကိုထိနေဆောက်ရှောက်တယ်လူတိုင်းလူတိုင်းကလူရဲ့အရှင်ချင်းတွေကိုထိနေဆောက်ရှောက်တယ်ဟောနောက်တစ်ခါအရင်ချင်းကြီးဆိုတဲ့နေရာဘုရားဗလာဘုခံထားတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့မိမိတို့ကိုယ်တိုင်နှုတ်ရပြီးဆိုထားတယ်ဗုဒ္ဓံတရဏံဂစ္ဆာမိဘုရားကိုကိုယ်ဝေယဖြစ်အတိမပြုပါနဲ့ဓမ္မံတရဏံဂစ္ဆာမိဓမ္မကိုယ်ဝေယဖြစ်အတိမပြုပါနဲ့တန်ခံတရဏံဂစ္ဆာမိတန်ခါကိုကိုယ်ဝေယဖြစ်အတိမပြုပါနဲ့လို့လုံးရပြီဆိုထားတာဒီမိမိရဲ့ကိုယ်ွယ်ဖို့ဥပတကဥပတိကဆိုအရင်ချင်းတွေကိုရယူထားခြင်းနဲ့ဖြစ်တယ်ပေါ့အဲ့ဒီအရင်ချင်းတွေရယူထားတဲ့အတိုင်းဘုရားကိုကိုယ်ွယ်တယ်ဆိုတာဘာလို့ပြောတာလဲဘုရားရှင်လေးအိမ်မှာတင်ထားပြီးတနေ့ဘုရားရှိခိုးတယ်ပန်းလေးတင်နေရှင်လေးတင်ဒါကိုပဲဘုရားကိုယ်ပဲလို့ခေါ်တာ။စီမီလေးဆိုရယ်ဒါဘုရားကိုယ်ပဲလို့ခေါ်တာ။အစိမ့်မှာအနှစ်သာရအာမေတ္တာကိုယ်ပဲတယ်လို့ခေါ်နိုင်ဘူး။နော်အစိမ့်မှာအားဖြင့်ဆိုတာအပေါ်ရာအောင်နဲ့ကိုယ်ပဲလို့ပြောနေရတာ။အစိမ့်မှာပါလို့ဆိုမြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာ။ဘုရားဆုံးမတဲ့အတိုင်းလိုက်နာမှာဆိုတော့အိမ်မော်တော့ဘုရားကိုယ်ပဲတာ။ဒီသားစုကခဏခဏယံဖြစ်ကြတယ်။ဘုရားရှင်နဲ့ဘုရားရှင်ရှိတာလည်းယံဖြစ်ဖြစ်ဖြစ်တယ်။သောတာရှင်ဖြစ်တယ်နော်။မေတ္တာရှင်သာတယ်၊သုညရှင်သဘောနဲ့၊ဂုရိတာရှင်သာတယ်။အဲတော့ဘာမသိလားလုံးဝမကျင့်နိုင်ဘူးဆိုလို့ရှိရင်ဘုရားကိုယ်ွယ်တယ်လို့ပြောနေမယ်လို့ဒီပုဂ္ဂိုလ်အရင်ချင်းပြည့်ရင်းနေတယ်လို့ခေါ်တယ်။အရင်ချင်းပြည့်ရင်းဘုရားရဲ့အဆုံးအမအခုတို့ဗတိယဘုကုသမတဲ့ပြည့်စုံစေရမယ်ကိုယ်စိတ်ကိုဖြူစင်အောင်ထားဒါပဲအဆုံးဘုရားကိုကိုယ်ဝယ်ပါတယ်ဆိုရင်ဘုရားဆုံးမလိုက်နာပါမယ်လို့ဂရုပြုတာပဲအဲ့ဒီဂရုပြုထားတဲ့အရင်ချင်းတွေကပြည့်ရင်းနေတယ်လို့သူပြောတယ်အဲ့တော့ကိုယ်ရဲ့ကိုယ်ဝယ်မှုအရင်ချင်းပြည့်ရင်းအေးဘုရားရောရှေ့ကိုပါရဲ့အရင်ချင်းကပ်ပါရဲ့အဲ့ဒါဖျားဟောတဲ့တရားတိုင်းတော့မလိုက်နာဘူးဒီအနေဆုံးဘာဝတိလတိလတိအောင်ရပ်မယ်လို့ဆိုလို့ရှိရင်ဒါအရင်ချင်းပြည့်နေပြီလို့ပြောတာနော်ရင်းချင်းပြည့်တယ်အရင်ချင်းပြည့်နေလို့ရှိရင်ခုနကတရားသူကြီးလို့ဆိုပြီးတော့ဥရိကိုမဆောက်ရှောက်တဲ့ပုဂ္ဂိုလ်လို့လည်းမထူးဘူးအရင်ချင်းပြည့်နေလို့ပြောရမှာပဲဘုရားဘာသာကောင်းတရားကိုမဖြစ်ဘူးဘုရားတကြည်ကောင်းမဖြစ်ဘူးပေါ့ဒီလိုဆိုလိုတာယရဏသမ္မာကိုစိတ်ကတဲ့ဆိုဘုရားကိုကိုယ်ပဲဘုရားရဲ့အဆုံးအမလက်ခံပါဓမ္မန္တရဏိစ္ဆာမိတရားကိုကိုယ်ပဲပါလေဆိုတရားအတိုင်းကျင့်တဲ့လူကိုအထုပါတို့တော့တရားကိုကမကျင့်ဘူးတရားဆိုပြီးဘာကိုပြောတာလို့ဆိုသီလသမာဓိပညာလို့ဆိုချင့်စရာသိက္ခာသုံးပါအဲ့ဒီမှာဒါအခြေခံဆက်ပြီးတော့ချင့်ကြပြုတ်ကိုအထုမလုပ်ဘူးဆိုတော့တရားကိုကိုးကွယ်တယ်လို့သာပြောပေမယ့်လို့ တရားကိုကိုယ်ကယ်ခေါ်မြတ်ဘူးအရေးချင်းပြည့်ရဲနေပြီလို့ပြောအောင်ပါလေအရေးချင်းပြည့်နေဓမ္မန္တရဏနိစ္စမိလို့ဆိုပြီးတော့ညာဘုရားန္တရဏနိစ္စမိလို့ခေါ်တယ်ဓမ္မန္တရဏနိစ္စမိလို့ခေါ်တယ်အရေးတယ်ဆိုရင်နတ်သွားမေးတယ်နတ်ကိုယ်ပွဲတယ်နတ်ကခိုင်းတာရေရှောင်းလုပ်တယ်ဟောဒါအရေးချင်းပြည့်နေတယ်လို့ခေါ်ကံကိုမယုံဘူးအရေးယုံလို့လောကသူတွေအပန်းကိုလိုက်တာပဲညာပြီးတဲ့ပုဂ္ဂိုလ်ရသော်ဗျာကဘုရားဘာသာဒီဥပဒကဥပဒိကမာတိအရင်ချင်းပြည့်ရင်းသာဘယ်လိုဟာလဲမင်္ဂလံပစ္စေတိနာကံလောကမှာရှိတကယ်မင်္ဂလံမဟုတ်တဲ့အရာတွေယုံကြည်လို့ရှိကံကိုမယုံကြည်လို့ရှိဒါအရင်ချင်းပြည့်ရင်းကံဆိုရင်မှာကိုလုပ်တဲ့ကုသိုလ်ကယုံကြည်အားကိုးပါကိုလုပ်တဲ့ကုသိုလ်ကကိုယုံကြည်အားကိုးမှုပြည့်ဝဲမျက်စိကကောင်းတာဒီမြင်လို့ရှိရင်မင်္ဂလာရှိလိုက်တာနားကကောင်းတဲ့သတင်းလေးကြားရင်မင်္ဂလာရှိလိုက်တာအဲ့ဒီအမြင်အကြားတွေပေါ်မှာမင်္ဂလာထားပြီးတော့မင်္ဂလာယူနေတယ်ညအိမ်မှာကြီးပွားအောင်လို့နေချင်းကြခြင်းကြီးပွားကြလို့လည်းရှင်းပြန်ဆက်ထားနော်အကျန်းစီအောင်မြင်လို့လည်းကြံကြောင်းတရားလို့ထားနော်ပြန်မှမဆုံးလို့လည်းပန်းဒီဖျားမတင်ဘူးလေနော်အလောက်ကံတွေကဒီအောင်မြင်မှုတွေကြံ့ကြာလို့ဆိုပြီးကြာပန်းကိုဘုရားမလို့အဲ့ဒါတွေဟာသူကမင်္ဂလာလို့ခေါ်တယ်နော်မင်္ဂလာကိုယုံတယ်လို့ခေါ်တယ်ကံကိုယုံတယ်ကံယုံတဲ့ပုဂ္ဂိုလ်ကဈာတယ်ဘာမှသက်ဆံမှာမဟုတ်ဘူးဒီဟာတွေကတော့လိုက်စင်ပါမလို့ကိုယ့်ကိုယ်ကိုယ်ဝန်ဆံနေရတာဒါဟာသရဘုရားရှိတယ်ညမှာကိုချင်းတွေရှိတယ်တရားများရှိပြီးကိုကျင့်တိတာဖြစ်ဆုံး။ဒါမှမေအံတရားတွေနဲ့တောက်တဲ့ပြီးတော့ဘောဓုတရှိရတာ။စွန့်ကျဲလူတန်းတို့ဓမ္မကောင်းမှုတွေရှိရတာ။ဘုရားတရားနဲ့ပတ်သက်ပြီးအကြောင်းကျိုးအကောင်းဆုံးတွေပြီးတဲ့အသိပညာမျိုးတွေရောမှဘယ်တိုင်းတာရှိ။တတ္တာသီလသုတသာဂဖြစ်နေ။အဲ့ဒီငါးမျိုးရှိရလား။ဒါပဲလေးလာ။အဲ့ဒါလေးလာလို့ရှင်သုတောင်းမှာ။အဲ့လိုမဟုတ်ပဲနဲ့တရတိယဒုတိယစာကပညာဆိုရယ်ဒီအရင်ချင်းနေပြည့်ပြားပြီးခါမှာနော်အောင်မြင်ရလို့ရကြီးပွားကြလို့ဆိုတော့ခိုင်းရတဲ့အကုန်ရှောင်းလုပ်တယ်နော်ကြီးပွားကြလို့စီးပွားတက်ချင်လို့ဆိုပြီးတော့ပွားတယ်လုပ်တယ်ဒါတွေလုပ်တယ်ပေါ့အဲ့လိုယုံကြည်မှုတွေခြေကံမပါလို့ယုံကြည်မှုတွေလုပ်နေလို့ရှိရင်ခုနကဒါပဲအရင်ချင်းပြည့်ပြည့်ချင်းတရားလူကြီးတွေတရားသမားတွေတိတ်ဆောက်တယ်ပဲ။တာမန်ပုဂ္ဂိုလ်တွေဘုရားကိုကိုယ်ဝယ်စိတ်ကတဲ့ပုဂ္ဂိုလ်မှလည်းအကြီးချင်းတွေပြည့်ပြည့်နေတော့အကြီးချင်းတွေတိတ်ဆောက်နေတယ်လို့ပြောတာ။အေးဒါကြောင့်ဘုရားကိုယ်ဝယ်တယ်ဆိုတဲ့နေရာမှာလည်းနေသာတန်တာဘုရားကိုယ်ဝယ်မှအစိမောတက်တယ်။ကျောင်းရှင်လူကိုယ်ဝယ်မဖြစ်တယ်ညာဖြစ်တယ်ဟိုဟာမကိုယ်ဝယ်ကောင်းမှုဒီဟာမကိုယ်ဝယ်ကောင်းဓာတ်ပုံတွေရှိအဲ့ဒါတွေကလောကအယူဆတွေရှိတဲ့ခုံးနော်မလို့ကောင်းမှုဆိုတာအာဟုတုဘောလာကြတော့ဖက်ကောင်းလိုက်ကြတယ်နော်ဖက်ကောင်းလိုက်ကြတယ်လောကရှိမာနတွေကြတော့ကြီးကောင်းလိုက်ကြတယ်နော်တကယ်အရေးကြီးတယ်အဲ့ဒီဒေါသမာနလောဘတို့နေရမှာတကယ်ဟာနေရဆိုးကြွေးလေးကိုဖြစ်စေအဲ့ဒီအမှုတွေနဲ့အရင်ကဆိုးကြွေးလေးဖြစ်စေကကျန်တာတွေကကိုယ်တိုင်လည်းကောင်းဖို့ဆိုတာကိုယ်ရဲ့ဒီကပြည့်စုံအောင်ဗရာရားလေးရှိရမယ်နော်တရားဆိုတာပါတန်ခိုင်းလို့ကျိုးရုပ်ချရမယ်ကိုကောင်းတာလို့ရင်ကောင်းတာရှိရမယ်ဆိုရင်ဆုံးဖြတ်ချက်ရှိရမယ်ဆုံးဖြတ်ချက်ရှိရအကံကိုလည်းမင်္ဂလာကိုဦးစားမပေးရဘူးမင်္ဂလာဆိုတာ38ပြည်မင်္ဂလာတွေကိုပြောတာဟုတ်ဘူးလောကီမင်္ဂလာတွေကိုပြောတာနော်လောကီမင်္ဂလာတော့သိပြီတော့ဟိုမေမောကြနော်လောကီမင်္ဂလာကိုသဘောလို့မင်္ဂလာရှိအောင်လို့ဆိုဒီတက်ကြဟိုးရေတော့ဒီမနက်လေးမှလည်းစိုက်လိုက်ကြတာကမုန်းနေပြီစီးပွားတက်တယ်ဆိုတော့စီးပွားကမုန်းနေအမျိုးစုံနဲ့အခုခေတ်ကလည်းလုပ်နေတဲ့အပုံသိတော့နော်ကြီးပွားတယ်လို့ဆိုပြီးတော့ဘိုးယုတ်ထုကိုယ်ပဲတယုတ်ထုကိုယ်ပဲလည်းပြည့်ပြီကြာတော့ဘုရားရှင်ပေါ်မှာတော့ဘာဖြစ်နေကြားလိုက်ချက်ပါတယ်နော်ဘိုးယုတ်ဒီယုတ်တွေနဲ့ကြာတော့ပြတဲ့ချက်မှာ တရားကိုအာရုံပြုလို့မရတော့ဘူး။မျိုးစုံကိုဝိစာရီကိုဝယ်လက်ဒီကိုဝယ်နဲ့အဲ့ဒါတွေပါတော့ဆိုကိုယ့်ရဲ့အရေးချင်းကိုမယုံဘူးဆိုတဲ့အတိတ်တွေပေါ့ဗျာ။အဲ့ဒါကအရေးချင်းပြည့်ရင်းချင်းနဲ့ဖြစ်တယ်ပေါ့။ဘောရကတရားမျိုးအရေးချင်းပြည့်ရင်းချင်းဖြစ်တယ်။ဒီလိုဆိုတော့နော်ရသောမြားကိုကိုးဝယ်တယ်ဆိုရင်ဘာနဲ့ကိုးဝယ်လဲ။ဟိတေဘောဝတ္တလေးနဲ့အာဟိတံသာနေဝတ္တလေး။ရသောမြားမှာကိုယ်တန်တာမှာအခြေအနေကောင်းတွေဖြစ်ပေါ်စေတယ်။မကောင်းတဲ့အခြေအနေတွေမဖြစ်အောင်ဒါစီစီဒါဟာဘုရားကိုးဝယ်တဲ့အကြောင်း။အဲ့ဒါဘယ်လိုလုပ်တာလဲဆိုတော့အခြေအနေကောင်းတွေဖြစ်ပေါ်စေတယ်ဆိုတာရသောမြားအခြေအနေကောင်းတွေဖြစ်ပေါ်ဖို့ဘာလို့อ่ะ။အေးတဏှာကြီးကျိုးယုံကြည်ကြကုသိုလ်တရားတွေကိုပြုလုပ်ကြအကုသိုလ်တွေကရှောင်ကြစိတ်ချစင်အောင်ထားကြဆိုတာအခြေအနေကောင်းနေဖြစ်အောင်လုပ်ဒါလေးမလုပ်ဘဲနဲ့အခြေအနေကောင်းမဖြစ်ဘူးအခြေအနေကောင်းမဖြစ်ရင်ချမ်းသာတာဆိုတာမလာနိုင်ဘူးဒီလိုဆိုလိုတာပေါ့အဲ့ဒီဟိတဆိုတဲ့အခြေအနေကောင်းနေဖြစ်ပေါ်စေဖို့အဟိတဆိုတဲ့အခြေအနေမကောင်းတာတွေမပေါ်စေဖို့ရသော်ဘုရားသခင်ကိုလိုမြတ်အဆုံးအမပေးဓမ္မကိုကိုယ်ဝယ်တယ်ဆိုတာလည်းချက်တော့ဘယ်နဲ့ကျင့်သုံးပြီးတရားကိုနှလုံးသွင်းပြီးဆိုလို့ရှိရင်ကိုယ်ကိုယ်ကျင့်သုံးတဲ့ဓမ္မကဲဒါကြည့်ငါးပါးသီလကိုနှလုံးအောင်ထားပါငါးပါးသီလလုံးတဲ့ပုဂ္ဂိုလ်တရားမှာဒီတိုင်းငါးပါးသီလဆောက်တည်ပြီးတော့ဒီတိုင်းမနေနဲ့ငါးပါးသီလဆောက်တည်ပြီးရင်ပြီးပြီလို့ဒီလိုမနေနဲ့ဆောက်တည်ပြီးရင်တစ်နေ့၄၅၀ချိန်အချိန်ငယ်ပေါ့ပါဠိလေးပါဠိပတ္တမကျူးတော့ဘူးအဋ္ဌေယဒါနမကျူးတော့ဘူးအပ္ပမစရိယသဘောကာမေတိပိစ္ဆာသာမကျူးတော့ဘူးဘုဒ္ဓဘာသာမကျူးတော့ဘူးသူရနေရမကျူးတော့ဘူးဒါပေမဲ့ငါးပါးသီလကိုပြည့်ပြည့်ဝဝရှိတယ်။ဉာဏ်နာပုဂ္ဂိုလ်တွေလည်းကဲသူတော်ရှင်ကြီးတွေကလည်းဒီငါးပါးသီလပြည့်ပြည့်ဝဝရှင်းသုံးဆောက်ပြည်ပြီးတာဖြစ်တဲ့ကြတယ်။ဒီနေ့ကငါယန္တာတွေဖြစ်တဲ့အချက်မျိုးလိုက်လာခြင်းရတယ်လို့စိတ်ထဲမှာဝန်တာလောက်ချင်းချင်းတွေးရဝန်တာလောက်တွေးလိုက်တဲ့အခါမှာလူကစိတ်ကချမ်းသာလာငါအပြစ်ကင်းတယ်ဆက်ဆောင်ရရဟောတာလေဘာနာရိပါဒာရှောင်းနေအမိမန္တရှောင်းတီလာရှိတဲ့ပုဂ္ဂိုလ်တရားကအပင်ပြီးတော့မကြဘူးဟောတယ်ငါပဲနည်းနဲ့မှအပင်မရောက်ဘူးဟောဝန်တာဆရာကောင်းတယ်ငါမှအာဟုဆရာတွေရှိတယ်ဘာမှအပြစ်ကင်းနေတယ်လို့ကိုယ်တိလာလေးကိုကိုယ်တွေးလိုက်တဲ့အခါစိတ်ကအေးချမ်းလာစိတ်အေးချမ်းတော့ဘာဖြစ်လဲဝမ်းသာလာဝမ်းသာတော့ဘာဖြစ်လဲပီတိဖြစ်လာပီတိဖြစ်လာတဲ့နောက်စိတ်နှလုံးဟာငြိမ်းချမ်းငြိမ်းချမ်းတော့ဘာဖြစ်လဲချမ်းသာတယ်ချမ်းသာတော့စိတ်တည်ငြိမ်တယ်သမာဓိရစိတ်တည်ငြိမ်မှုသမာဓိရတဲ့အခါကျအမှန်တရားလေးကိုနားလည်တယ်တည်ငြိမ်ရဟောသီလကဆက်တာအကျိုးကြီးတော့သီလရှိရင်ဒီအကျိုးတွေကစိတ်နဲ့စိတ်ကုသီးကုသီးချက်ဆိုအဲ့ဒါဓမ္မကိုရှင်းလုံးခြင်းဖြစ်သီလဆိုတဲ့ဓမ္မကိုရှင်းလုံးခြင်းဖြစ်ရရှိနိုင်အကျိုးတွေအနေနဲ့သီလကိုအခြေခံတဲ့တမာရီဖြစ်တယ်တမာရီကိုအခြေခံတဲ့ပညာဖြစ်တယ်ဟောဒီလိုလားအဲ့လိုသီလလေးပါနေပြီးတော့ဒီသမားကြီးပြန်ရချင်အောင်ထုတ်တူရဲ့ဌာနကောင်းမှုလုပ်လို့ရှိရင်စဉ်းစားဒါပဲသူကအားရခုခဲ့တယ်ဘယ်လိုကုသိုလ်ကောင်းမှုတွေကလုပ်တယ်နေ့စဉ်တရားပန်းကတ်တယ်ဆွမ်းတော်ကတ်တယ်ဆိုတဲ့ဌာနလေးတွေကိုပဲအာရုံပြုလိုက်ပါအောင်ဆရာရှင်ကိုရမြကြီးရဲ့ခေါင်းတော်ကျေးဇူးတော်ကိုမှာပူဇော်ပေးပါတယ်ဒါအမိနာပူဇော်နဲ့ဆက်ဆံနာမတိကလည်းအကျင့်ချင်းဖြစ်ရသော်များကိုသာပူဇော်နေရတယ်ဓမ္မပူဇော်အဲ့လိုပူဇော်မှုကိုအကြောင်းပြုပြီးဘာဖြစ်ခေါက်စိတ်နှလုံးအေးချမ်းအေးချမ်းလာလို့ရှိရင်ဝန္တာတယ်ဝန္တာရင်ပီတိဖြစ်တယ်ပီတိဖြစ်ရင်ကိုယ်စိတ်ငြိမ်းချမ်းလာတယ်ငြိမ်းချမ်းလို့ရှိရင်ဒုက္ခချမ်းသာတယ်ချမ်းသာလို့ရှိရင်စိတ်ကတည်ငြိမ်တာတည်ငြိမ်လို့ရှိရင်ယထာဘူကနန္ဒတနာတဲ့အမှန်ကန်ကိုသိရတယ်ဟောဒီအကြောင်းပြုဖြစ်စဉ်ကြီးကဒီတိုင်းရဲ့သွားဒါနကိုအခြေခံပြီးတော့လည်းသမာဓိပညာဖြစ်တယ်။သီလကိုအခြေခံပြီးတော့လည်းသမာဓိပညာဖြစ်တယ်။နောက်ဆုံးရောက်ဖို့ယထာဘူတဓတနာဆိုတာအရေးကြီးဆုံးပဲအနှံ့မြင့်မို့အဲ့ဒီအချိန်အောင်သွားဓမ္မကိုကိုယ်ဝယ်တယ်ဆိုတာအဲ့ဒီအတိတ်ကိုသွားတာ ဲ့တော့ဆရာတရားတန်ခါယန္တသုံးပါတော့ကိုးဝေထားပါရဲ့တနေ့ကစီပွားရေးကိစ္စတွေနဲ့အချိန်ကုန်သွားမယ်ကိုးကိစ္စဒီကိစ္စတွေနဲ့အချိန်ကုန်သွားမယ်ဒီလိုအချိန်ကုန်သွားပြီတော့ဆရာဘက်လည်းဦးမလဲဘူးဓမ္မဘက်လည်းဦးမလဲနိုင်ဘူးဆိုလို့ရှိရင်ဟာကိုယ့်ရဲ့အကြီးချင်းတွေဟာတိုးတက်မှုမရှိဘူးပြည့်ရွင်းတယ်လို့ဒီလိုမှတ်ရအောင်အဲ့ဒီပြည့်ရွင်းနေတာပြည့်ရွင်းမှန်သိဖို့လို့နော်စီတဲ့ဥစ္စာကိုကြောင်းပြုပြီးတော့မာနထောင်းနေတရားနဲ့တရားအတင်းပြောတယ်ခေါ်စစ်ဆိုတင်ချင်းလက်ပြောတယ်တရားနဲ့တရားမနာလို့ဖြစ်တယ်ကိုယ်ရဲ့တာပွားရဲ့မကျေနပ်ပြောတယ်အပြစ်တွေပြောတယ်ဒီလိုခါရရမှာအဲ့ဒါအကုသိုလ်လို့ခေါ်တယ်အဲ့ဒီအကုသိုလ်တွေကမှကြောက်ရွံ့ကောင်းတာလေအဲ့ဒါကြောင့်လို့မြတ်စွာဘုရားရဲ့ဆုံးမလိုက်လာဘူးဓမ္မတော်ချက်တုံးရတယ်အဲ့တော့တရားလူကြီးတွေအကြီးချင်းပြည့်ရင်းမှုဖြစ်တတ်တယ်လေလူတွေမှလည်းအကြီးချင်းပြည့်ရင်းမှုဖြစ်တတ်တယ်ဆိုတာသတိထားဖို့ပေါ့ကိုယ့်ရဲ့အကြီးချင်းကိုမပြည့်ရင်းအောင်နေရယန္တနာရီလည်းဒီတိုင်းပဲပေါ့ယန္တနာရီရဲ့အကြီးချင်းပဲပြည့်ရင်းအောင်နေရဥပုသ္စာဥပုသ္တရဲ့အကြီးချင်းပဲပြည့်ရင်းချင်တာအလုံးကိုယ့်အကြီးချင်းနဲ့ကိုယ့်အကြီးချင်းတွေမပြည့်ရင်းအောင်ခင်းနေရှောက်ရှောက်ပေါ်လို့ဒါအကြီးချင်းပါเนาะအဲ့တော့ဒီနေရာမှာတရားသူကြီးဆိုတာနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဆုံးရပုံလေးတွေနည်းနည်းမှတ်သားဖို့ရအတွက်ကြောက်ရလိုက်တယ်ဘုရားရဲ့ဘုရားအလောင်းမဟောတရားငငယ်လေးတွေကဒီတရားနာရောကိုမတိမ်းဆောင်းစေနဲ့အမှန်ကန်ဆုံးချက်မှုတွေလုပ်ပြီးမဟောတရားတရားစီရင်ခံဆောင်ပြီးဖတ်ဘူးရနေဖတ်ဘူးရလည်းပြန်ပြီးတော့မှတ်ပြအောင်မဟောတရားတရားစီရင်ခံလေးအတူတူလေးချုပ်ပြီးတော့မှတ်တာဟုတ်အဲ့ဒီမှာနောတရားစီရင်ခံအခုဘောဓရာတို့နေတဲ့အကျွာလူတယောက်ကမိုးဥလီဥခတမယမှာလုပ်ငန်းကိုဝယ်ဖို့လဲထောင်ဖို့ဆိုပြီးတော့ဘောဓရှင်ကိုတခြားနေရာမှာဝယ်တာဝယ်လာပြီးတော့အဲ့ဒီနောကိုမြက်ခင်းမှာနောကြောင်ရင်ကဒီတစ်ပင်အောက်မှာနေရင်ကအိပ်ပျော်သွားတယ်အိပ်ပျော်သွားတဲ့အချိန်မှာနောတစ်ခုကရောက်လာပြီးသူ့နောတွေကိုပေါင်းနေတာအဲ့မှာချက်ကနေလမ်းလို့တော့ဓာတ်ရည်ပြင်တော့လိုက်တော့အဲ့ဓာတ်ကူယူသွားတာနောက်ပိုင်းလိုက်မှာလိုက်သွားတော့ဟိုလိုငါတော်ကြီးကလည်းယူသွားတာတော့ပြောဟာဓာတ်ကတော့မင်းတော်မဟုတ်ဘူးဓာတ်တော်ကယူသွားတာဆိုပြီးမဟုတ်ဘူးငါတော်နဲ့ဆိုပြီးတော့သူ့တော်ငါတော်အငင်းပွားမှုဖြစ်တာဟာကြည့်နော်အဲ့ဒီလိုဘုရားလည်းသူ့တော်သူ့ပေါင်းသွားတယ်သူပြောဒီကလည်းပဲငါတော့မြင်ခိုးတော်တယ်လို့ပြော။ဟောဒါအမှုဖြစ်တယ်ဆိုအမှုဖြစ်တယ်เนาะ။ဘုရားကလည်းသူ့နွားတယ်လေ။သူကလည်းပဲငါတော့မြင်ခိုးတော်တယ်ဆိုပြီးတော့အမှုဖြစ်တယ်။ শূন্য ံ শূন্য ံနဲ့ဘယ်ရောက်သွားတော့ဆို။ဘောဓရာတို့နေထိုင်တဲ့ဒီသူ့နေတဲ့ဥယျာဉ်ဟာဒီ6ဦးနဲ့ရောက်သွားတဲ့အခါဘောဓရာနဲ့ပေါင်းဖွဲ့နေတယ်ကိုယ်လူမျိုးအငင်းွားတာဘာဖြစ်တာလဲဘာမီးရဲ့ဟာဒီလိုကကျွန်တော်နွားတွေခိုးသွားတယ်ကျွန်တော်နွားတွေခိုးသွားတယ်ကိုလူကလည်းမဟုတ်ဘူးကျွန်တော်ကကျွန်တော်နွားနေတာဒီလိုကတက်တဲ့ကျွန်တော်ဆွတ်ဆွဲတယ်တရားဥပဒေတရားစစ်ဆိုင်တာအဲ့တော့ဘောဓရာကကြီးလိုက်လူမျိုးကြီးလိုက်တာလည်းပဲဒီလိုကလည်းခိုးဒီကတော့ဘာမှမရှိဆိုတည်တည်လည်းတရားသူကြီးလောက်တော့မယ်ဆိုလို့ရှိရင်ကိုထင်တာနဲ့ဆောက်ချက်ဆုံးဖြတ်ဖို့တော့ပဲ။ဒါကြောင့်ဘောဓရာကမင်းတို့ငါတရားဆုံးဖြတ်ပြီလေအာလုံးလိုက်တာလာပါမယ်။လိုက်တာနဲ့ဆိုရင်ကောင်းပြီ။ဒါဆုံးဖြတ်တဲ့အချိန်မှာဆိုမိရဲ့အဲ့ဒီနွားခိုးလာတဲ့လူတွေမိမင်းနွားဘာရီချီးရ။ဘာရီချီးရ။ဘာခိုးရတယ်လို့ဘာပြောလို့ဆိုတော့ကျာဘူးတိုက်တယ်နွား။ကြောက်တိုက်တဲ့နှံ့တဲ့ချွေးတွေပေါ့တတိတွေကိုရတဲ့နွားချွေးတွေကဆိုပြောတာကောင်းပြီလေအလုံးချားကြတယ်တော့အခုနွားကညာခုတိုက်ပြီးတော့ဒီနှံ့တဲ့ချွေးတွေပဲကြီးဒီစိန်ချွေးတွေသူပြောတာမှတ်တာနောက်ဘိုလ်လူကိုမေးတယ်မင်းနွားတော့ဘာချွေးလဲ အားကျွန်တော်ကတော့များအဲဆင်းရဲတာပဲတော့မတွေးနိုင်မှာသူကမြက
်ဆာ
ကျွန်တော်မြက်အထူးပါဆိုတော့ကောင်းပြီဆိုတော့မော်ဒလာကလောကဝန်လို့စေတိုက်နော်ဝန်လို့စေတိုက်ပြီးတော့ဆုံးရတယ်ဘယ်သူစကားမှန်တယ်လဲဆိုတော့ evidence ဆိုလို့အသေးဝန်လို့စေတိုက်တော့နွားကဝန်ချောတဲ့အခါဘာလေးပါလို့မြက်တယ်ပါတယ်ခုနပြောတဲ့နံပါတ်2ပါလို့ရာဘူးလို့မပါဘူးမပါသေးတဲ့ကြောင့်အဲ့ဒါကိုကြည့်ပြီးတော့နေကတခိုးဘွားသူများတော့ကိုယ်ကိုလူကမြက်ကျွေးတယ်ဆိုတော့ဟုတ်တယ်နွားရဲ့ဘိုက်ထဲမှာမြက်ပဲရှိနေဆိုသူရဲ့ဘောဒရာရဲ့အပေါ်ရင်းကအဲ့ဒီလူဝိုင်းရိုက်ပြီးတော့ဆုံးမလိုက်ကြဟောတရားသူကြီးဆိုအဲ့ဒီလိုမှန်မှန်ကန်ကန်ဆုံးဖြတ်ပေးလိုက်နော်ဆုံးဖြတ်ပေးလိုက်တာအမှန်ကန်သိအောင်လုပ်ပြီးတော့ဆုံးဖြတ်ပေးဒါမဟုတ်တဲ့ကနွားတရားစီရင်ရဲ့အခန်းတွေကတရားသူကြီးဆိုတာအဲ့လိုဘုလူကလည်းသူ့မှာဆုံးဖြတ်ရတာမှတ်ခဲ့အဲ့ဒါကသူတို့ပြောတဲ့စကားနဲ့တိုက်အောင်စီရင်ဆုံးဖြတ်ပြီးပြီးဒါတော့အေးပါဘာလို့လဲခါအမျိုးသမီးတရားပါခြေကလေးလေးအလဲလုံးလေးအလုံးလေးဖြစ်အောင်ထုတ်ထုတ်ပြီးတော့ကျိုးလေးနဲ့တီးပြီးတော့သူ့လည်းလည်းကိုဆွဲဆင်းရဲသူမှဆိုတော့သူများတွေကိုကလဲတွေဗရညာတွေမဆွဲနိုင်ဘူးပေါ့ခြေတုံးကလေးတွေကိုဆွဲတာဆွဲထားပြီးတော့ရေးစင်းချိုးတယ်လက်ရင်းကဒါလေးကိုချုပ်ပြီးတော့အဝတ်လေးပေါ်တင်ပြီးရေးစိုးချိုးတယ်အမျိုးသမီးတယောက်လာပြီးတော့ခြေအဟဲလဲဆွဲလေးကဖလိုက်တာလဲဆွဲလေးကဖလိုက်တာခဏဝှက်ကြည့်မယ်နော်ဆိုဝှက်ကြည့်ပေါ်လဲကောင်းပြရတာဝှက်ကြည့်ဆိုတော့ဝှက်ကြည့်ပြီးတော့အဲ့ဒါလေးယူပြီးတော့တွားရတယ်တွားတဲ့အခါကျတော့ဒီထဲကနေခင်ဗျားများတက်လိုက်ပြီးတော့နားလေဆွဲတော့လို့ယူလာတော့ဘာလဲဆိုဟင်းဒါနားလေဆွဲတယ်ဆိုပြီးညင်းတာအစွန်းညင်းတာရှေ့ကိုခေါ်သွားပြီးတော့နော်အဲ့တော့မောဒရာတို့တရားရင်ရောက်တဲ့အခါကျတယောက်ကလည်းနားလေဆွဲကိုယ်ကလည်းနားလေဆွဲပိုင်းရှင်အစ်စ်ရှာရှာတဲ့မောဒရာဘယ်လိုရှာခိုင်းလဲဆိုဒီလေဆွဲလူတွေရှိတော်မူတွေကိုဘန္နသာကြီးစိတ်နဲ့လဲဆိုတာမြေတယ်လေးလိုက်တော့ပိုင်ရှင်ကမှန်မှန်ကန်ကန်ပြောနေတယ်ဘိုးလူကတခြားအနတ်ခံကိုပြောပြောတဲ့အခါအနတ်ခံခိုင်းတဲ့အခါပိုင်ရှင်အစ်စ်ပြောတဲ့အနတ်ရပါလေခိုးသွားတဲ့အမျိုးသမီးပြောတဲ့အနတ်မရဘူးဆိုတော့သင်တခိုးပေါ်လာဆိုတော့ဟောက်ပါတယ်ဆိုတော့ဟောတရားကိုမှန်မှန်ကန်ကန်ဆုံးဖြတ်ပေးတယ်နော်ဒီလိုအမျိုးပေါ့အဲ့လိုမျိုးကိုဆုံးလို့တရားသူကြီးဆိုမှန်မှန်ကန်ကန်တရားနာကြောင့်ဆုံးဖြတ်ပေးတာအော်နောက်တစ်ခုဝါကင်းကိုစောင့်ပြီးတော့ဝါလေးဖတ်ပြီးတော့ခြေလုံးကြီးလုံးပြီးတော့အိမ်ကိုယူလာတယ်အိမ်ကိုယူလာပြီးလမ်းရောက်တဲ့အခါအဲ့ဒီရေကန်မှာဆင်းပြီးတော့ရေချိုးတယ်ခြေလုံးလေးကိုအိတ်အဝတ်ပေါ်မှာခဏတင်ထားပြီးရေချိုးတော့ဒီလိုလေအမျိုးသမီးတယောက်ရောက်လာပြီးဟဲ့ခြေလုံးလေးကအလှပကြကန်ကြည့်တယ်တော့ဆိုကန်ကြည့်ပါလို့ဆိုတိုင်းနဲ့ချီပြီးယူသွားတယ်ယူသွားတော့ငါပစ္စည်းမယူနဲ့ဆိုလိုက်ပြီးတော့ပြောတော့ဒါကကျမပစ္စည်းပါရှင်းပစ္စည်းမဟုတ်ပါဘူးနဲ့ဆိုညင်းညာပြောင်းညင်းတာနော်ပြောင်းညင်းတာအဲ့လိုပြောင်းညင်းတော့မောဟဒရာတို့စီရောက်တဲ့အခါမှာလေအဲ့ဒါကြောင့်ဖြစ်ခြေလုံးနှလုံးကိုဘယ်လိုဆုံးဖြတ်ရလဲခြေလုံးလုံးရဲ့အခါအတွင်းထဲမှာခံထားတာတစ်ခုရှိတစ်ခုရှိအဲ့တော့အတွင်းနဲ့ခံထားတာတကယ်ခြေလုံးနဲ့ပိုင်ရှင်ကသူ့ဘာခံထားလဲဆိုတာသိတယ်သူကိုယ်တိုင်ရောဘုလူကဒါမသိဘူးရှုပ်ဝက်ချက်အဲ့ဒီမှာမောဒရာကမေးတယ်ပေါ့ဒီခြေလုံးနဲ့မှာအတွင်းကဘာခံပြီးတော့လုံးတာလဲတခိုးမေးတဲ့အခါအဲ့ခိုးလာတဲ့အမျိုးသမီးကဘာပြောတော့ဆိုတော့ဝါစိတ်ကိုခံထားတယ်လို့ပြောတော့ရမ်းပြပါလေနောက်တစ်ခါကိုယ်ပိုင်ရှင်အစ်စ်ကိုမေးလိုက်တယ်ဒီထဲမှာဘာခံထားတာလဲဆိုတင်စိတ်ကိုခံထားတာကဲသူတို့ကတယောက်ကဝါစိတ်တယောက်ကတင်စိတ်ဆိုကဲဖြီးခြေလုံးကိုဖြီးလိုက်တဲ့အခါမှာအထဲမှာတင်စိတ်တွေ့ဝါစိတ်တွေ့ဟောအဲ့ဒါနဲ့ပိုင်ရှင်အစ်စ်ကိုမေးလို့ရတယ်ဆုံးဖြတ်လိုက်တာဒီလိုခြေလုံးနဲ့ကပ်တယ်လေအခုလိုတရားဆုံးဖြတ်ပြီးခဲ့တာဟောအဲ့လိုတရားဆုံးဖြတ်ပြီးခဲ့နောက်တစ်ခါကျတော့မယားခုဖို့ပါနော်အဲ့ဒီပြဿနာတစ်ခုရောက်လာတယ်လူတယောက်က ကညာအိမ်သွားပြီးတော့ကျုံခံပြီးတော့အလုံးလုံးအလုံးလုံးတဲ့အဲ့ဒီယူလာအသားကလည်းမဲနေအရက်ကလည်းပုအမှန်တမ်းကအရက်ကပုအဲ့ဒါမဲလို့သူ့ကိုခေါ်တတ်တာလားလို့ခေါ်တယ်အဲ့ဒီခေါ်တတ်တာလားအယုဆိုးဆိုးနဲ့ပုပွားပွားခုနှစ်နှစ်ကျုံခံတဲ့အခါကျတော့ဒီအရက်ကတအားရှည်တော့သူ့ဒီကကာလာလို့ခေါ်တယ်သမီးရှေလို့နာမည်ပေးတာပေါ့နော်သမီးရှေလို့နာမည်ပေးထားတယ်အမျိုးသမီးနဲ့အဲ့တော့အိမ်အောင်ကြတော့ခုနှစ်နှစ်အလုံးလုံးမှာအိမ်အောင်ကြတယ်အိမ်အောင်ကြလာပြီးတော့ဒီကအိမ်ပြန်လာတယ်ပေါ့နော်ပြန်လာပြီးတော့နောက်ဒီကကိုသွားခရော့ကိုဆုပ်ပြီးတော့ဟောပဲတဲ့ရေစာလေးပြင်ဆက်ခိုင်းပြီးတော့သွားတဲ့အခါကျတော့လမ်းမှာချောင်းတစ်ချောင်းပြေးညစ်ခဲ့ကျဲတဲ့ချောင်းတစ်ချောင်းအဲ့ဒီချောင်းကြီးကစီးနေတော့သူကရေကြောက်တယ်နှစ်ယောက်စလုံးကြောက်နှစ်ယောက်စလုံးကြောက်တဲ့အခါကျဒီထဲမစင်းဝင်ဘူးမစင်းဝင်တော့လူတယောက်ရောက်လာအဲ့ဒီလူကအရက်ထွားထွားနဲ့ရောက်လာဒီကပိတ်ချီဆိုလူတယောက်ကတော့တော့မေးတာဟောဒီမိကရေနဲ့တလားလို့ဆိုတော့ကိုကဒီကောင်းကြီးရေကြောက်ဟန်းသေးကနေပြီးတော့၆ရှင်နဲ့ရုံနဲ့ပဲကမှာလို့ဒီထဲမှာမိချောင်းလေးပါနေရှိတယ်။ဘယ်တော့မှကြောက်ရွံ့အောင်ဒီနေ့က။ဒါပြီးဟိုဘက်ကူးဖို့အတွက်ဘယ်လိုတော့ငါတော့ကူးနေချင်မိချောင်းလေးကငါမကြောက်ဘူးပေါ့။မကြောက်ဘူးကူးနိုင်။ဒါပြီးကျွန်တော်တို့ကျမတို့ဟိုဘက်ကိုပို့ပေးမလားပေါ့။ပို့ပေး။ဆိုပြီးဘုရင်ပို့ရမလဲလို့ဆိုတာ။အဲ့ဒီခေါ်တတ်တာလားသူဇနီးကိုပြန်ပို့ပါလား။ဆက်တော့သူသမီးမျိုးကိုပခုံးပေါ်ထမ်းပြီးတကယ်ကတော့ရေကလောင်းမှမရှိဘူးဘူးစက်လောက်ရှိတာနော်ဟိုဘက်ရောက်တဲ့အခါကျတော့ရေနဲ့အเจ้าတော်သူကပြခြင်းဆောင်းရောင်းထိုင်ပြီးတော့ဟိုဘက်သွားရေထဲတော့ဆောင်းရောင်းထိုင်ပြီးတော့သွားတော့ရေကအနှက်ကြီးဆိုပြီးပုံပေါ်တော့အကြောက်နေတာရေကလက်ထားရှိတဲ့တော့အရက်ထွားတဲ့လူတော်တော့ပဲလက်ရင်းကြည့်နေပြီပေါ့ကြောက်သူကြောက်အောင်တော့တငယ်လို့ပြန်ဒီလေကောင်လည်းကြောက်တော့ဘာဖြစ်တော့ဆိုသူဇနီးကိုရီးစားကြပြောတယ်ဒါတွေပါနော်ပြောပြီးတော့ဒါနဲ့ကိုချမ်းချမ်းသာသာထားမယ်ဒါနဲ့လိုက်ခဲ့မလားလို့ပြောတယ်ဘောလည်းတော့တူတာတော့တူတာဟုတ်တယ်ဒီတော့တူပြီဘုဘကန်းနဲ့ရောက်ရောမဟုတ်ပဲဒီစားတွေထိုင်စားပြီဒီဘက်လာမကောက်ဘူးဖက်သွားကြလေဆိုတော့ဖက်သွားတော့ဒီဘက်ကကောင်ကရေကလည်းကြောက်တယ်မဟုတ်လားရေကကြောက်တော့ဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်ရေလည်းဆင်းလိုက်ဟိုကသူစနီးလေပါသွားပြီဆိုတော့လိုက်ရနောက်ဆုံးကြတော့ရေထဲဆင်းကြည့်လိုက်တဲ့အခါကျရေကတိတ်နေပြီအဲ့ဒီမှာအတင်းဖြတ်ပြီးတော့ပြေးပြီးနောက်ကနေလိုက်ဆွဲလိုက်ဆွဲတော့သူကပူပူလေးဆိုတော့ဟိုလူကသူတွောင်းတော့တာအဲ့ဒီလိုနဲ့မင်းငါမယားခိုးတော့လေခိုးတော့လေဘယ်တော့မှမနေဒါကမယားမင်းနဲ့ဆိုင်နေတယ်ဆိုပြီးအငင်းပွားသူဘောဘောတဲ့လူစုအစ်စ်မှန်လဲဆိုတာသိဖို့ကြာဘောဒရာက3ယောက်ကိုတခြားစီထားပြီးတို့တို့မေးတယ်နော်တို့တို့မေးတယ်မင်းနာမည်ကဘယ်လိုလဲဘယ်အိမ်ကအခုမင်းမိမရဲ့နာမည်ကဘယ်လိုလဲမင်းမိမအမေခင်ကဘယ်လိုလဲဆိုတော့ကိုလမ်းကျမှာတွေ့တဲ့ကောင်ဘယ်မှအောင်ပြောနိုင်မှာတော့နော်ခုနှစ်နှစ်ကြုံခံပြီးတော့အိမ်အောင်ကြလာတဲ့ကောင်ကတော့အကုန်သိတယ်ပေါ့အဲ့လိုမေးလိုက်တဲ့အခါကျတော့အမှုမှန်ပေါ်သွားမှုမှန်ပေါ်သွားဟိုအောင်ပြောတာအလွဲတွေကြီးပဲဖြစ်သွားအမှုမှန်ပေါ်သွားတဲ့အခါကျတော့ဒီခေါ်တတ်တာလားလို့အနိုင်ပေးလိုက်ဒီလိုခရလောက်မှာမတမ်းမဉာဏ်ပညာရှိတော့မှန်မှန်ကန်ကန်ဆုံးဖြတ်ပြီအဲ့ဒါကတရားသူကြီးလို့ဒီလိုခေါ်တာနော်တခါသာဓုကံတရားရှိနေတာခုရှိယုတ်မီတယောက်ကကလေးလေးကိုပုတ်ချီလာပြီးတော့လမ်းတော်ရင်ကနေရှင်ပြင်းတော့ကလေးလေးကိုချထားပြီးတော့သူကရေးဆင်းချိုးအဲ့လိုဆင်းချိုးတဲ့အချိန်မှာလူရောင်ဆောင်လာတဲ့ဘလူးမတယောက်ကရောက်လာဟဲ့ကလေးလေးချစ်စရာလေးလို့တိုက်ပေးမယ်ပေးရမလားလို့ဆိုဘဝလည်းအကောင်းပြောတယ်မလို့တိုက်ပေးလို့ဆိုအဲ့ဒီကလေးလေးကိုပွေပြီးတော့ဖတ်ပြေးတော့ဖတ်ပြေးတော့ရေးထဲကအတင်းတက်ပြီးတော့လိုက်ပြီးတော့ဆွဲဆဲတဲ့အခါကျတော့အဲ့ဒါအငင်းဘွားဘွားလည်းငါသာတရားနဲ့ငါမဟာဒရာစီရောက်သွားတယ်။ကဲ ဘုရားသားတော်ဆိုတာသိရတယ်။တရားကလက်ကတရားကချီရပါ့။ဆွဲရဘူး။နော်။ဘာလို့ဆွဲပြီ။နိုင်တဲ့သူကိုနိုင်ပြီးတည်းလို့ပြောတယ်။အမေကချီရပါ့ဆွဲတယ်။ဘလူးမကလက်ကဆွဲတယ်။ဘလူးမက
မညာမတာဆွဲတယ်။မညာမတာဆွဲတယ်။
အမေလို့တဲ့ကတတိတိကတရားမှလက်ကဆွဲတရားမှခြေအောင်ဆွဲဆိုတော့နာတော့အော်ရပေါ့အော်တဲ့အခါအမေကမဆွဲရဘူးပြောလိုက်အဲ့ဒီကအဲ့ဒီအမူအရာကိုချိန်ပြီးတော့ဘုရားတော်ကဆုံးမတယ်ဆုံးချက်တယ်ဘယ်သူမှမညာမတာဆွဲတာအမေမဟုတ်ဘူးအမေဆိုတာသာသမီပုံမှာအမတမကျင်လာတယ်သာကလေးကနာတယ်လို့ပူတဲ့အခါထုတ်ပြလိုက်တယ်ဒါကအမေစိတ်သာအစရေသိရဒီလူမနှစ်ယောက်တော့တယ်နှစ်ခုတို့ရဲ့မျက်တောင်ခတ်ဖို့မျက်ချောင်းနီးရဲ့ဒီအင်္ဂါရက်တွေကိုကြည့်ဒါလူမဟုတ်ဘူးဆိုတာငါသိတယ်ဘောဓရာသူပြညာဆွာနဲ့အမှန်တန်ကိုအလုံးစုံချက်ပြလိုက်ဒီလိုတရားစင်ကံတွေရှိတယ်ပေါ့နော်ဘောဓရာသတ်တော်ကြီးဖတ်လို့ရှိရင်ငငယ်ရယ်လေးနဲ့ဒီလိုတရားစင်နောက်တစ်ခါယထာတရားစင်ကံဆိုရှိတယ်ယထာတရားစင်ကံတခါတော့ဒီတော့တခြားကိုမောင်းပြီးငင်းနေတယ်မှာပေါ့နော်သူကငင်းထားကိုမောင်းလာနောက်ကလူတယောက်ကလည်းလိုက်လာလိုက်ရသေးတယ်ဘယ်ပါလို့နောက်ကလည်းဆက်လို့ကုညီဆရာချင်းကုညီမလို့ပေါ့ဒါပြည့်ကဲခဏဆောက်လာအပေါ်သွားနေတဲ့ဆိုတခြားကအဲ့ဒီအချိန်မှာအဲ့ဒီငင်းထားကိုမောင်းပြီးပြေးတခြားကိုပြေးတယ်ပေါ့နော်ကိုပြေးတော့ဟိုကတော့လိုက်ပြီးတော့ငါရထားသူရထားအရင်ကွာဘောဓရာတို့စီရောက်တဲ့အခါကျကောင်းပြီအဲ့ဒါကိုဆိုလို့ရှိရင်ငါရထားသူရထားအရင်ကွာနေလို့ရှိရင်သူ့လူပြောက်ကိုရထားတော့တက်ပြီးမောင်းခိုင်းနောက်ကနေကြည့်လိုက်အမိလိုက်တဲ့ပုံပေါ်မှာရထားပိုင်ရှင်ဖြစ်တယ်ဆိုပြီးဥပ္ပတ္တိနဲ့ပြောတဲ့အခါကျတကယ်ရထားပိုင်ရှင်ကလူသားဆိုတော့မောင်းပြီးတော့မလိုက်နိုင်တော့ဘူးရေးချာမလိုက်နိုင်ကိုယ်လူတရားကတော့ဘောလည်းမမောင်းဘူးချွေးလည်းမထွက်ဘူးလိုက်ယထာနဲ့တကြီးနဲ့လိုက်တဲ့အခါကျဒါဒီမဟုတ်ဘူးခုနကလူဆိုတာဘောမှပဲချွေးတွေထွက်ပါပဲဒါကလူစိတ်ကောင်းလူမဟုတ်ဘူးအဲ့ဒီမှာတရားဆုံးပြပေးတာပိုင်ရှင်အစိတ်ကမောပြီးတော့ချက်ချင်းတဲ့ကောင်ကပိုင်ရှင်အစိတ်အခုဒီကလူမဟုတ်ဘူးလူမဟုတ်ဘူးဆိုတာဘူးဖြစ်နေတယ်လို့ဆိုတာတရားမင်းဖြစ်နေတယ်တရားလာကမြင်နေတာနော်ဒါလိုကမြင်တာတော့လို့ဆိုဘုရားအလောင်းတရားစီရင်တာကိုသူကလက်တွေ့ပြခြင်းတယ်ဘယ်လိုဆုံးဖြတ်တာလို့ဆိုတာသိခြင်းလာပြီးတော့ပြတာလေအဲ့တော့ယထာလူကံမှာတရားစီရင်ပုံမှာအဲ့လူဆိုလို့ရှိရင်မောမယ်ချွတ်ချွတ်မယ်ဒီသူကမောလည်းမမောဘူးချွတ်လည်းမချွတ်ဘူးပြီးတော့မျက်တောင်လည်းမခတ်ဘူးလူမဟုတ်ဘူးလက်ဖြစ်ရမယ်ဆိုပြီးတော့မောဒရာပညာစီအဲ့လိုဆိုအဲ့လိုလေဘဝထက်ထဲတဲ့မှုခင်းနေမှန်မှန်တန်ဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်မှာတရားသူကြီးခေါ်ရတယ်။အဲ့လိုတရားသူကြီးဆိုဒီမှာဥပ္ပေလမ်းကြောင်းမတိန်ဆောင်ဆုံးဖြတ်တဲ့အကျင့်မှာအဂတိလေးပါးလိုက်စားခြင်းကျင့်ရမယ်။လက်လဘဒီတစုံလက်ဆောင်ပေးလို့အနိုင်ပေးတာမျိုးမဖြစ်စေရဘူး။တရားနဲ့အညီပဲပြစ်ဒဏ်ကိုပူချတာလည်းမလုပ်ပါဘူး။ချော့ချလောကပုံမှန်တည်းဥပ္ပေရှိတဲ့အဲဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်သာမီးတရားသူကြီးအစ်စ်တယ်။ဒါဆိုရတဲ့ပင်ကိုရောမြတ်ကဟောကြားတော်မူခဲ့တာဖြစ်ပါလေ။ဒါကြောင့်လူတိုင်းလူတိုင်းကိုယ့်ရဲ့အယီချင်းတွေပြည့်ဝမှုမရှိအောင်လို့တဲ့တွေလည်းကိုယ့်ရဲ့အယီချင်းတွေပြည့်ဝမှုမရှိအောင်စိတ်ကြံကြုပ်အထင်ကြီးမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မအတိုင်းအစ်စ်မှန်ဖြစ်အောင်လိုက်နာရှင်းသုံးတော်မူနိုင်ကြပါစေကုန်သတည်းကဲမေတ္တာပို့ရအောင်တတဝါများစွာသိရန်ပွားသိရန်ပွားဆန္ဒရပါစေသိတတဝါများစွာသိရန်ပွားသိသံဃာကြပါစေသစ္စာရည်ချမ်းသံဃာဖြံသံဃာဖြံမြင့်ရပါစေသစ္စာရည်ချမ်းသံဃာဖြံသံဃာဖြံမြင့်ရပါစေသစ္စာရည်ချမ်းသံဃာဖြံမြင့်ရပါစေ
ဘုရားသံဃာဖြစ်ပါစေဘုရားသံဃာဖြစ်ပါစေဘုရားသံဃာဖြစ်ပါစေဘုရားသံဃာဖြစ်ပါစေဘုရားသံဃာဖြစ်ပါစေဘုရားသံဃာဖြစ်ပါစေဘုရားသံဃာဖြစ်ပါစေမနောတရတိတဝိတံဘဝယသုတုကတကမေတ္တာပုံနေညုတေကမသုဘောဘုအမေတ္တာဓာတ်ဟူရောင်မြပောင်းင်းဝေလံနေရောင်ရင်ရှက်တော့ပေါ့ဆုံးရခြင်းကြောင့်သဗ္ဗေတံကျွတ်မဲ့ဥဒ္ဓုံလုံးလုံးများသောတတ္တဝါတို့မနောတရတိမြင်မြင်ဖြူစင်အေချင်းဤဒေရှင်ဒီခြင်းစေတုံးဒီတော်ရေအမိအတွင်လားဒုက္ခဝေဒာစင်္ခါရအိညာจิตာတာယာပုဏ္ဏချမ်းသာဒုက္ခဒီဟုသောကုဘုဒ္ဓံကြာဝနုတိဘုံလန္တဝန္တရှိဘုံမောလူပြေချင်းတွင်ဝဲတုဘုဝေယဘုံဒီချင်းတွင်ဒုက္ခနကလေအောင်နေတဲ့ရောရှက်တင်းပြပြည်တိဒီဟုသောယနံတို့သည်